Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ BNR တူတူကနေကင်ဝေးကြပါစေ။ View American တရဲ့2024ခုနှစ်မတ်လ2ရက်စနေနေ့ညချမ်းမြန်မာဘာသာ Radio အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်ပေးနေပါပါရှင်။ည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်ဒီစီစဉ်တွေကိုတော့ line တို့ meter 19 25နဲ့32တို့ကနေဖတ်ယူနိုင်လို့ရပါတယ် Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့ဖြစ်ဆက်တင်ဆက်ပေးနေပါတယ်ကျွန်မ Kimputree ပါဒီမနေ့အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြမအရေးဆွေးနွေးပွဲဒီကနေ့ထမ်းလို့တော်မှာကျင်းပခဲ့ပါတယ်မြမနဲ့နေဆက်ချန်စီရုတ်ခတ်မဲ့အိန္ဒိယဘဝအစိုးရရဲ့အစီအစဉ်ကိုနာဂလန်ပြည်နယ်ကကန့်ကွက်ပါတယ်အစ္စရေးနဲ့ဟာမတ်စ်အကြမ်းအပြစ်ရရေးဆွေးနွေးပွဲတွေမနေ့ပြန်ပြန်ဆမယ်လို့အီဂျစ်နိုင်ငံကပြောပါတယ်ဒီသတင်းတွေအပအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါဒီလိုထိပ်တန်းရောက်နောက်ဆုံးရသတင်းတွေကိုတင်ပြပေးမယ့်အပြင်ကိုပဲဒီပြီးခဲ့တဲ့3နှစ်တာအာနာသိမ်းထားတဲ့ကာလအတွင်းမှာလမ်းဘေးရောက်ကလင်းငယ်တွေပိုးပြီးတော့များလာနေပါတယ
်ညီတော်တော့တတ်ဘူးလေသူငယ်တိုင်းကနားလမ်းပေါ်အဲ့လောက်ပဲတတ်ဘူးလေအားအကြောင်းကိုထွက်ပလိုက်တယ်ထုတ်ပလိုက်တယ်ဆရာမကြီးပြောတော့ဖေးတည်းကပြောတော့အကြောင်းကနေဆရာမကြီးထုတ်ပလိုက်တာတဲ့
Frontier မြန်မာဝိုင်းတော်သားတွေကပုံမှန်တက်ဆက်ပေးနေတဲ့ဒုသက်အစီအစဉ်မှာနောက်ပိုင်းအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်စနေညလိုက်မှာတက်ဆက်ပေးနေတဲ့ဥတမောက်တန်းနဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာ။နောက်လေရစီးပွားသတင်းများအာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာ။သတင်းတွေထဲကတုဒအစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းပါတက်ဆက်ပေးပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုအရင်ဆုံးကိုစောဝင်းလိုက်နဲ့အတူတင်ပြပေးပါဦးမယ်ရှင်။
ထိုင်းဆိုရကမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုအစ်စ်ချမှတ်ပြီးပြန်ဆဖို့ထိုင်းလွတ်တော်အမတ်တွေကလှူလာနေကြတယ်လို့ဒီကနေ့ထိုင်းလွတ်တော်အတွင်းကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကိုတက်ရောက်ခဲ့သူတချို့က VOA ကိုပြောပါတယ်ထိုင်းလွတ်တော်အတွင်းဒီကနေ့နဲ့မနေ့ပြန်နေရကြကျင်းပမယ်ဒီဆွေးနွေးမှုဟာမြန်မာအရေးနဲ့ပတ်သက်လို့သက်ဆိုင်သူတွေအချင်းချင်းကြားတွေ့ဆုံဆွေးနွေးမှုဖြစ်လာအောင်ဆောင်ရွက်ပေးတဲ့ပထမအဆင့်ခြေလှမ်းဖြစ်ကြောင်းဒီတွေ့ဆုံဆွေးနွေးမှုကိုဥဆောင်ကျင်းပတဲ့ထိုင်းအတိုက်ခံ Move Forward Party လွတ်တော်အမတ်လန်စီမန်လုံကပြောပါတယ်ဒီဆွေးနွေးပွဲတက်ရောက်တဲ့ရှေ့ပြေးတန်အဖွဲ့ကမခင်အော်မာက VOA ကိုမြန်မာပိုင်းကိုအခုလိုဆွေးနွေးပွဲနဲ့ပတ်သက်ပြီးရှင်းပြပါတယ
်အရန်အားရစရာကောင်းတယ်လို့တော့မြင်ပါတယ်လေဘာလို့လဲဆိုတော့ကျမတို့ဒီထိုင်းမာလာဒီအခုလက်ရှိထိုင်းနိုင်ငံရဲ့နိုင်ငံရေးဦးဆောင်မှုအပိုင်းကကျမတို့နိုင်ငံပြည်သူတွေတော်လိုင်းရေးလောက်ပြီးစူးစမ်းနေတယ်ဆိုတဲ့ဥစ္စာအပေါ်မှာအတိအမှတ်ပြုတယ်နားလည်အောင်စူးစမ်းတယ်အဖြေဝိုင်းထုတ်ပေးဖို့စူးစမ်းတယ်ပံ့ပိုးဖို့စူးစမ်းတယ်ဆိုတဲ့ဥစ္စာအင်မတန်မှအားရစရာကောင်းတဲ့ချက်ဖြစ်ခဲ့
မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့စီးရီးပိဋကတ်ရဲ့ကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးလမ်းကြောင်းဖွင့်ဖို့ကိစ္စကိုလည်းဒီကနေ့ဆွေးနွေးပွဲမှာအဓိကတင်ပြဆွေးနွေးခဲ့ကြတဲ့အကြောင်းဆွေးနွေးပွဲကိုတက်ရောက်သူတွေကပြောပါတယ်ဒါဟာထိုင်းနိုင်ငံကဥဆောင်တင်သွင်းတဲ့အဆိုပြုချက်ဖြစ်ပြီး UNG ကြားခါလာမြို့သားညီညွတ်ရေးအစိုးရနဲ့မြန်မာတိုက်ခံတွေဘက်ကလက်ခံသဘောတူပေမဲ့ဘယ်လိုပုံစံနဲ့အကောင့်ထဲဖော်မလဲဆိုတဲ့အပေါ်မှာတော့သဘောထားကွဲပြားမှုတွေရှိနေပါတယ်ဒီဆွေးနွေးပွဲကိုအစောပိုင်းကထိုင်းနိုင်ငံရဲ့ဝန်ကြီးပမ်ပရီဖဟီထနုကွန်ကိုရိုင်းတက်ရောက်ဖို့စီစဉ်ထားခဲ့ပေမဲ့လည်းမြန်မာစစ်ကောင်စီရဲ့ဖိအားပေးမှုကြောင့်မတက်ရောက်ဖြစ်ဘူးလို့သိရပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာအရေးနဲ့ပတ်သက်လို့ထမ်းလွှတ်တော်အတွင်းအတိုက်ခံ Move Forward Party ကဥဆောင်ပြီးပထမဆုံးအကြိမ်ကျင်းပတဲ့ဒီညီလာခံကိုထမ်းလွှတ်တော်အမတ်တွေအပြင် UNG ကြားကလာမြို့သားညီညီအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကုလသမဂ္ဂဆိုင်ရာမြန်မာသံတမကြီးဦးကျော်မိုးထွန်းပြပရောက်မြန်မာသတင်းမီဒီယာအတော်များများကတာဝန်ရှိသူတွေတက်သည့်ပညာရှင်တွေနဲ့မြန်မာအရေးတက်ကြွလှူရှားသူတွေပါဝင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
နေဆက်ဖြစ်ကျော်ကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုတိုက်ဖြတ်နှိမ်နှင်းဖို့အာဆီယံအဖွဲ့နိုင်ငံနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ရေးဟာအဓိကတော့ချက်ဖြစ်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆက်တာသာဗီစင်ကပြောကြားလိုက်ပါတယ်
Criminals move along the border. If you try to catch them in Thailand, which have been very successful, they move to Burma.
ရာဇဝတ်သမားတွေက online လောင်းကစားမှုတွေနဲ့ online ငွေကြေးလိမ်လည်မှုတွေကိုနေဆက်ဒေတာတခြားရွေလျားကျူးလွန်နေကြတာပါ။ထိုင်းနိုင်ငံထဲမှာအဲ့ဒီလူတွေကိုဖမ်းမိတယ်ဆိုတော့သူတို့ဟာမြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေဘက်ကိုရွှေ့ပြောင်းသွားကြပါတယ်။ဒါကြောင့်အာဆီယံနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်တာကသာအောင်မြင်မှုရနိုင်မယ့်နည်းလမ်းဖြစ်ပါတယ်လို့ထိုင်းဝန်ကြီးချုပ်ဆက်တာထာဗီစင်ကတရုတ်သတင်းဌာန CCTV နဲ့ဒီမနေ့တောက်ကြနေတဲ့တွေ့ဆုံမေးမြန်းကမှာပြောသွားတာပါ။ဒ ေသတွင်လုံခြုံရေးနဲ့တည်ငြိမ်မှုကိုချိန်ချောင်းနေတဲ့ online လောင်းကစားမှုတွေနဲ့ online ငွေကြေးလိမ်လည်မှုလုပ်ငန်းတွေကိုတရုတ်နဲ့ထိုင်းနိုင်ငံတို့ပူးပေါင်းတိုက်ဖျက်နေတယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ကပြောပါတယ်ကရင်ပြည်နယ်မြောက်ပိုင်းမြို့နယ်မှာရှိတဲ့တရားမဝင် online ငွေလိမ်လုပ်ငန်းတွေမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံသား900ကျော်တဲ့က149ယောက်ကိုပထမအတုပ်ဖြစ်တဲ့ဇန်နဝါရီ February 29ရက်နေ့မှာမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံမဲဆောက်မြို့လေးစိတ်ကနေတဆင့်တရုတ်အာဏာပိုင်တီထံကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒီကိုကန့်ဒေသတိုက်ပွဲတွေကြားမှာပိတ်မိနေတဲ့ထိုင်းနိုင်ငံသား111ယောက်ကိုတော့မနစ်ဒီဇင်ဘာလ15ရက်နေ့တုန်းကမြန်မာအာဏာပိုင်တွေကတာချီလိတ်မဲဆိုင်နေဆက်တရားကနေတိစေထိုင်းနိုင်ငံဘက်ကိုပြန်ပို့ပေးခဲ့ပါတယ်ရှင်
အိန္ဒိယနဲ့မြန်မာနယ်စပ်အကြားနယ်စပ်ချန်စီယိုခတ်မဲ့အိန္ဒိယဗဟိုအစိုးရရဲ့အစီအစဉ်ကိုကန့်ကွက်ကြောင်းနာဂါလန်ပြည်နယ်လွတ်တော်ကမလ၁ရက်တောက်ချနေမှာမဲခွဲအတည်ပြုလိုက်ပါတယ်။နှစ်ပေါင်း40ကျော်ကြာတည်ရှိခဲ့တဲ့နိုင်ငံနယ်စပ်တစ်ဖက်တစ်ချက်စီမှာနေထိုင်ကြတဲ့မျိုးရွယ်အတူလူမျိုးစုတွေအကြားနယ်ကြားစီးမြင်ကိုဖြတ်ကျော်ပြီး10,000,000လောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာဝင်ရှိတဲ့ free movement regime သဘောတူညီချက်ကိုဖျက်သိမ်းပြီးတော့နေဆက်ချန်စီယိုခတ်မဲ့အစီအစဉ်ကိုအိန္ဒိယဘဟုအစိုးရကအခုနှစ်အစောပိုင်းမှာစပြီးပြောလာခဲ့တာဖြစ်ပါတယ်။နေဆက်ဒေသမှာနေထိုင်ကြတဲ့တိုင်းအသားမျိုးနွယ်စုတွေရဲ့လွတ်လပ်စွာသွားလာခွင့်ကိုပိတ်ပင်ကန့်သတ်လိုက်မယ်ဆိုရင်နိုင်ငံတကာမှာရှိနေကြတဲ့နာဂလူမျိုးစုတွေအကြားတမိုင်းနဲ့ချီတရှိလာတဲ့ရိုးရာယဉ်ကျေးမှုအစဉ်အလာတွေနဲ့လူမှုစီးပွားရေးကိုထိခိုက်နိုင်တယ်လို့နာဂါလန်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ဂါဇာမှာအပြစ်ရရေးအတွက်ဆွေးနွေးပွဲကိုမနေ့ဖြန်တနင်္ဂနွေနေ့မှာပြန်ဆမယ်လို့အီဂျစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေရဲ့ပြောဆိုချက်ကိုကိုးကားပြီးရက်တာသတင်းကဖော်ပြပါရယ်မတ်လ10ရက်နေ့မှာအပြစ်ရရေးသဘောတူညီချက်ရလိမ့်မယ်လို့အမေရိကန်သမ္မတရဲ့မျှော်လင့်ချက်ကိုတော့အကောင့်ထဲပေါ်လာနိုင်မဲ့လက္ခဏာလေးဖြစ်ပါရယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်ရက်စတင်မဲ့မတ်လ10ရက်နေ့မတိုင်ခင်အစ္စရေးနဲ့ဟားမက်စ်အဖွဲ့အကြအပြစ်ကရက်စရေးသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့တောက်ကြနေတုန်းကပြောဆိုခဲ့တာပါအီဂျစ်နဲ့ကာတာနိုင်ငံတွေကိုကြားခံထားပြီးဆွေးနွေးနေကြတဲ့အစ္စရေးနဲ့ဟားမက်စ်အဖွဲ့တွေကတော့တွဲဆုံဆွေးနွေးမှုပြန်ဆမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးရှင
်ယူကရိန်းနိုင်ငံတောင်ပိုင်းအော်ဒက်ဆာစစ်ကမ်းမြို့ကိုရုရှားကဒီကနေ့စနေနေ့မှာဒရုန်းယာဉ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အ ਨੇ စုံလူနှစ်ဦးသေဆုံးပြီးတော့တခြား၈ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ပြိုကျပျက်စီးနေတဲ့အဆောက်အဦးကနေအမျိုးသား၁ဦးကိုအသက်ရှင်လျက်ကယ်ထုတ်နိုင်ခဲ့တယ်လို့အော်ဒက်ဆာအာဏာပိုင်တွေကပြောပါတယ်တိုက်ခိုက်မှုကြောင့်အဆောက်အဦး၈ခုပျက်စီးသွားကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကလည်းတယ်လီဂရမ်လူမှုကွန်ရက်မှာဒီကနေ့ရေးပါတယ်ရုရှားဟာအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြောင်းရန်သူပြစ်လိုက်တဲ့ဒရုန်းယာဉ်တွေကတခုဟာအိုဒက်ဆာမြို့ကလူနေအဆောက်အုံတစ်ခုကိုထိမှန်ခဲ့တဲ့အကြောင်းသမ္မတဇယ်လင်စကီကပြောပါတယ်နယ်သာလန်နိုင်ငံကယူကရိန်းကိုဒေါ်လာ1.1ဘီလီယံကူညီမဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်တစ်ခုနယ်သာလန်ဝန်ကြီးချုပ်နဲ့ချုပ်ဆိုနိုင်ခဲ့တဲ့အကြောင်းသမ္မတဇယ်လင်စကီကမနေ့တောက်ကြနေ့မှာပြောထားပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့ပုံမှန်တင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရပါမယ်။စနေညတိုင်းမှာပုံမှန်တင်ဆက်နေတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလက်ရာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတဆတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမယ်အထက်ကမှအရင်ဆုံးကတော့ဒုအသက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့3နှစ်ကျော်အတွင်းစာဝတ်နေရေးမပြေလည်လို့ပညာရေးနဲ့အလံဝေပြီးလမ်းဘေးမှာကြုံရကြပန်းလုပ်နေကြရတဲ့ကလေးငယ်အများပြားရှိနေပါတယ်။ပညာရေးလက်လန်းမမီနိုင်ဘဲဖြစ်နေကြတဲ့ဒီကလေးငယ်တွေအကြောင်းကိုတော့ Frontier မြန်မာဝိုင်းတော်သားတွေကဒီတစ်ပတ်ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်။ပတ်စံရှိတဲ့လူကြတော့အရင်ချမ်းသာပြီးတော့ပတ်စံမရှိတဲ့လူကြတော့နေဖို့ထိုင်ဖို့စားသောက်ဖို့လုံအောင်မရှိတဲ့အခြေအနေ
တရားကြောင်းထုတ်လိုက်လို့ကြောင်းထားလိုက်။ဒါပြန်မှာပတ်သက်လိုက်တောင်းတာပေါ့
။ COVID-19 ရောဂါဖြစ်ပွားမှုဆေးရနာသိမ်းမှုနဲ့အတူဖြစ်လာတဲ့နိုင်ငံအနှံ့ကစစ်ပွဲပြိပခါတွေနဲ့စီးပွားရေးကျဆင်းလာတာတွေရဲ့နောက်ဆက်တွဲရိုက်ခတ်မှုတွေကြောင့်နိုင်ငံတွင်းမှာရှိတဲ့တန်းနဲ့ချီတဲ့ကလေးငယ်တွေဟာပညာသင်ယူခွင့်တွေဆုံးရှုံးနေရပါတယ်။အဲ့ဒီထဲမှာအရင်ကတည်းကဆင်းရဲမွေးတေမှုမြင်အောင်မှနေထိုင်နေကြတဲ့မိသားစုဝင်တွေရဲ့ကလေးတွေဟာလည်းပို့ပြီးတော့ဆိုးဝါးတဲ့ဒုက္ခတွေကြားမှာရှင်သန်နေရပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုအတန်ရဲ့ဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
ဆောင်မမျိုးတောင်းကလာမျိုးနယ်မှာရှိတဲ့ဖုံတော်ကြီးကျောင်းဝင်းထဲမှာအရွယ်ဆုံးကလေးငယ်တွေရဲ့စာအန်တန်တွေပြန့်လွင့်နေပါတယ်။ဒါပေမဲ့ဒါကဖုံတော်ကြီးတင်စာတင်ကျောင်းတစ်ခုတော့မဟုတ်ပါဘူး။ရေချမ်းစေဆိုတဲ့ပရဟိတအဖွဲ့ကလမ်းဘေးကလေးငယ်တွေရဲ့ပညာရေးအတွက်ထူထောင်ထားတဲ့လမ်းဘေးစာသင်ဝိုင်းလေးဖြစ်ပါတယ်။သူတို့ဖွဲ့ကလမ်းဘေးကလေးငယ်တွေအတွက်စာသင်ဝိုင်းလေးတွေအရင်တုန်းကလည်းလုပ်ပေးခဲ့ဘူးပေမဲ့စာသင်မှုနေရာအခက်အခဲတွေရှိခဲ့ပါတယ်။အခုတော့စာသင်ဝိုင်းတွေကိုလမ်းဘေးမှာဒါမှမဟုတ်တခြားစာသင်လို့ရတဲ့နေရာတွေမှာဘုံကြီးကျောင်းဝင်းနေတဲ့မှာစသဖြင့်ရတဲ့နေရာမှာရတယ်လို့စာသင်ပေးနေကြပါတယ်။မောင်မျိုးကဒီစာသင်ဝိုင်းတွေမှာစာသင်နေတာ9လခန့်ရှိနေပါပြီ။အသက်15နှစ်အရွယ်မောင်မျိုးကမိသားစုနဲ့မွေးချင်းမောင်နှမ6ယောက်ရှိတဲ့နဲ့3ယောက်မြောက်ကလေးဖြစ်ပါတယ်။သူ့အကူအကြီးဆုံးကလုံးငယ်တဲ့နှစ်အနေငယ်ကအိမ်ကနေထွက်သွားခဲ့တယ်လို့ဒုတိယမြောက်အကူကလည်းမတန်ဆွမ်းသူဖြစ်ပါတယ်။သူတို့မိသားစုကဆင်းရဲနှွမ်းပါကြပါတယ်။ကျမကြီးကလမ်းလျှောက်သွားလာရမှအခက်ခဲရှိတဲ့ဖခင်ဖြစ်သူကဒံဦးတန်ခွဲအဟောင်းရောင်းဝယ်တဲ့အလုပ်လုပ်ကြပေမဲ့ဒါကလည်းမိသားစုစာဝတ်နေရေးအတွက်မလုံလောက်ပြန်ပါဘူး။ဒါကြောင့်ကလေးတွေကလည်းမိဘနဲ့အတူပလုံလိုက်ကောက်တယ်လို့တခြားလူလိုရတဲ့အလုပ်မျိုးစုံနဲ့ပတ်စံရှာပြီးမိသားစုစားဝတ်နေရေးကိုထောက်ပံ့ပေးကြရပါတော့တယ်။ကလေးတွေဟာလမ်းပေါ်မှာပဲအချိန်ကုန်ကြရတာများပါတယ်။တခါတလေဆိုမောင်မျိုးလည်းလမ်းပေါ်အေးရတဲ့အခါတွေလည်းရှိတတ်ပါတယ်
။မေကအိမ်ကနေစားပဲတက်နေ၊ကြောင်းဝတ်တက်နေဘာမှမလုပ်ဘူးပဲအိမ်ကနေချာတာ။ပညာပဲလာတင်တာအိမ်ကနေချာလဲဘူးမဆိုင်တော့လုံးမလုံးလို့တဲ့လုံးလုံးလုံးကလည်းပယံလုံးလုံးကလည်းပယံမထွက်လိုက်လို့ဆိုပြီးတော့အဲအောင်အိမ်ဝင်နေကြတာပြည်စည်းတွေကုန်ပြောက်လို့လည်းပြောက်တိုင်းသားကိုပဲလွှဲချ
မောင်မျိုးကသူ့ထက်အရွယ်ငယ်တဲ့ဘဝသူကလေးတွေနဲ့အတူစာတင်ရပါတယ်စာတင်ငန်းနေနဲ့ဝေးနေတာကြာပြီဖြစ်ပေမဲ့လည်းမောင်မျိုးကစာဆက်တင်ဖို့စိတ်အားထက်သန်တဲ့ကလေးပ
ါစာတင်ကြောင်းရင်းတော့တက်ဘူးလေသူငယ်တိုင်းကနားတိုင်းကအဲ့လောက်ပဲတက်ဘူးလေအာကျောင်းကိုထွက်ပလိုက်တယ်ထုတ်ပလိုက်တယ်ဆရာမတွေပြောတော့ဖေးတွေကပြောတော့ကျောင်းကနေဆရာမတွေထုတ်ပလိုက်တာတဲ့
ကိုဖြိုးကရေကျန်းစင်စာသင်ဝိုင်းတည်ထောင်သူဖြစ်ပါတယ်။လက်ရှိအချိန်မှာတော့မြန်မာနိုင်ငံကဆင်းရဲနှွမ်းမသူတွေအတွက်ဆုံးရှုံးရတာတွေအများကြီးရှိနေတယ်လို့ကိုဖြိုးကသုံးသပ်ပါတယ်
။မြို့ပေါ်မှာဆိုလူတန်းစားအရန်ကြီးကွာခြားနေတာပို့ပြီးသိတာတယ်။ပတ်စံရှိတဲ့လူကြတော့အရန်ချမ်းသာပြီးတော့ပတ်စံမရှိတဲ့လူကြတော့နေဖို့ထိုင်ဖို့စားသောက်ဖို့လုံးဝမရှိတဲ့အခြေအနေ။အဲဒါလို့လူတန်းစားနှစ်ရက်ကွာခြားနေတာကိုမြင်တဲ့အခါကျတော့ဒါတွေကလည်းသွန်အားဖြစ်စရာလည်းပါမယ်ပေါ့။
ကိုဖြိုးကရေချမ်းစင်စာသင်ဝိုင်းတွေကိုစတင်တည်ထောင်ဖို့2023ခုနှစ်အစောပိုင်းကစိတ်ကူးရခဲ့တာပါအခုသူနဲ့တခြားစေတနာဝန်ထမ်းဆရာမတွေကလမ်းမေးကလေးငယ်တွေအတွက်စာသင်ဝိုင်းတွေကိုရန်ကုန်မြို့နေရာအနှံ့မှာတပတ်မှ၄ရက်ဖွင့်လှစ်တင် जा ပေးနေပါတယ
်မြို့နယ်ရှိခုမှာစာသင်ဝိုင်း၈ဝိုင်းကလေးစုစုပေါင်း900နေ800ဝန်းကျင်ထိရှိနေပါတယ်ပုံမှန်ဒီကျောင်းကာရီကူလမ်အတိုင်းပဲတင်ပေးတယ်ကလေးပေါ်မူတည်ပြီးတော့မှသူအသုံးလုံးပုံစံလည်းတင်မိတယ်ပေါ့ကလေးနဲ့ကိုက်ညီတဲ့ဒီတင် जा မှုပုံစံအတိုင်းကျွန်တော်သွားပါတယ
်အပီပီဆိုင်ရာလူအခွင့်ရေးညညာစားတဲ့အပိုင်26ရာလူတိုင်းပညာသင်ယူနိုင်ခွင့်ရှိရမယ်လို့ပါရှိပါတယ်ကလေးသူငယ်များအခွင့်ရေးစားရာသဘောတူစာချုပ်ရဆိုရင်လည်းကလေးတွေနဲ့လူငယ်တွေဘယ်သူမှဆိုခွဲခြားမှုမရှိဘဲပညာသင်ယူနိုင်ခွင့်ရှိရမယ်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတော့ကိုဗစ်ကာလဆရာနာသိမ်းမှုနဲ့အတူနိုင်ငံတွင်းပြည်ပခန့်တွေရဲ့ရိုက်ခတ်မှုတွေကြောင့်ကလေးတွေရဲ့ပညာသင်ယူနိုင်ခွင့်ဟာဆူဆူဝါးဝါထိခိုက်နေပါတယ်။ကဘာဘန်ကတော့2022ခုနှစ်မှာမြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဟာဆင်းရဲမွဲတေမှုမြင်အောင်နေထိုင်နေကြရပြီးဒီထက်မြင့်တက်လာနိုင်ပွဲရှိရလို့ခန့်မှန်းချက်ထားပါတယ်။ဒါအပြင်2023ခုနှစ်ကစစ်တမ်းတစ်ခုရဲ့တွေ့ရှိချက်မှာလည်းအသက်6နှစ်ကနေ18နှစ်ကြားကကလေးငယ်28ရာခိုင်နှုန်းဟာကျောင်းပြင်ပရောက်သွားကြပြီးဒီအရေးအတွက်ကကိုဗစ်မတိုင်မီကာလတက်ပိုများတယ်လို့ကမ္ဘာ့ဘဏ်ကဆိုထားပါတယ်။အာဏာသိမ်းမှုပြီးခဲ့တဲ့ကလေးမိဘတွေမှာဝင်ငွေမလောက်ငှမှုတွေဖြစ်လာတာကအဓိကအခက်ခဲဖြစ်လာပါတယ်ပြောရမယ်ဆိုမောင်စောမိဘတွေလိုမျိုးပါ သူ့ဖေကရောင်းဝယ်လုပ်ပေမဲ့အလုပ်ပုံမှန်မရပါဘူး။ဒါကြောင့်မောင်စောကိုလမ်းမထွက်ပတ်စံတောင်းဖို့လွတ်လိုက်ရပါတယ်။အသက်17နှစ်ရွယ်မောင်စောကဒီအလုပ်ကိုလုပ်နေတာ3နှစ်ရှိနေပါပြီ။အနည်းဆုံးဝင်ငွေရတဲ့နေ့ဆို2000ကျပ်လောက်သာရပေမဲ့ကံကောင်းတဲ့နေ့ဆိုရင်တော့1000ငွေလောက်အထိရနိုင်ပါတယ်။
你那来那就那么大了，你那，你那表娃都是不要讲，这样讲出来就讲出来，讲不对了人，这还表娃也这样要表娃了，讲出来讲了，那地方不是，不是来当了不，我他妈天天我这样不要二当，就是被他逼的，就是搁那玩要不要，就操，这谁让我们干？
မောင်စောကရေချမ်းစင်စာတင်ဝိုင်းလေးစီကိုသူ့အချိန်ရရင်ရတယ်လို့စာတင်ဖို့ရောက်လာတတ်ပါတယ်။အခုဆိုရန်ကုန်မှာရှိတဲ့ရေချမ်းစင်စာတင်ဝိုင်းလေးမှာလမ်းဘေးဈေးရောက်တဲ့ကလေးငယ်တွေ၊တောင်ရင်စားတော့တဲ့ကလေးငယ်တွေ၊အင်ဂျီယာမဲ့ကလေးငယ်တွေနဲ့ကျူးကျော်ရက်ကွက်မှာနေထိုင်တဲ့ကလေးငယ်အယောက်800နီးပါးလောက်ပညာသင်နေကြပါတယ်။ဒါပေမဲ့စာတင်ဝိုင်းတည်ထောင်သူကိုဖြူကတော့ပညာသင်ကြားလိုတဲ့ကလေးတိုင်းကိုလလန်းမီတင် जा ပေးနိုင်ဖို့တော့လိုအပ်ချက်တွေရှိနေသေးတယ်လို့ဆိုပါတယ
်ကျွန်တော်လမ်းမှာပညာသင်ကြားနေတဲ့ကလေးတွေကလေးဦးရေ800ဆိုတာတစ်စိတ်တစ်ပိုင်းလောက်ပဲရှိသေးရပေါ့ဒါကကျွန်တော်တို့လက်လှမ်းမမီနိုင်တဲ့ကလေးထောင်ပေါင်းများစွာရှိနေရလို့ကျွန်တော်မြင်ပါတယ်ကလေးတတော်များများတော့ပညာသင်ချင်စိတ်ရှိကြရပေါ့ဟုတ
်အရင်ကတော့လမ်းဘေးကလေးငယ်တွေအရေးလှုပ်ဆောင်တဲ့အဖွဲ့အစည်းတွေအများပြားရှိခဲ့ပေမဲ့အခုချိန်မှာတော့အဖွဲ့အစည်းအနည်းငယ်သာလှုပ်ဆောင်နိုင်ပါတော့တယ်ဆီယမမော်နီကာကအန်ယူဂျီရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနကကလေးသူငယ်ရေးရာတာဝန်ခံဖြစ်ပါတယ်။သူကအရင်အရသာဆိုရလက်ထက်တွေမှာလှုပ်ဆောင်ခဲ့တဲ့လမ်းမေးကလေးစီမံချက်တွေမှာလည်းပါဝင်ခဲ့ဘူးသူလည်းဖြစ်ပါတယ်။လက်ရှိမှာအာနာသိန်းစစ်ကောင်စီကလမ်းမေးကလေးရေးနဲ့ပတ်သက်ပြီးလှုပ်ဆောင်တာမျိုးတွေမတွေ့ရဘူးလို့သူကဆိုပါတယ်။ဒါအပြင်အရဖက်အဖွဲ့အစည်းတွေပေါ်တင်းကျပ်တဲ့အသင်းအဖွဲ့ဥပဒေပြဋ္ဌာန်းလိုက်တာတွေကြောင့်ကလေးသူငယ်ကြီးလှုပ်ဆောင်နေတဲ့ပရိုက်တာအဖွဲ့အစည်းတချို့ရန်နာသွားကြတာတွေရှိပါတယ်
။ဘာကြောင့်ဒါတွေကဆက်မသွားနိုင်တော့လဲဆိုရင်ကျွန်တော်တို့လက်ရှိမှာပေါ့နော်ကျွန်မမြင်နေဒီစစ်ကောင်စီရဲ့ဒီခုနလက်ရှိအဖွဲ့အစည်းတွေပေါ်မှာတင်းကျပ်ထားတာတွေပေါ့နော်နောက်ပြီးတော့သူတို့ကိုမယုံတဲ့အတွက်ခုနရမုံငွေတွေဟိုစီးစင်းမှုတွေနှဲလာတာတွေဒီဖက်မှာလည်းလိုအပ်ချက်တွေပေါ့ကဘာနဲ့အပွဲမှာလိုအပ်ချက်များလာသလိုမြန်မာပြည်မှာဆိုလို့ရှိရင်လည်းအထူးသဖြင့်တော့ဒီစစ်ဘေးရှောင်တွေဘက်ကိုပို့ပြီးတော့အားဆိုင်နေကြတဲ့အပိုင်းတွေရှိတဲ့အခါကျတော့ဒီလက်မော့ကလေးအခြေအနေလေးတွေကဟိုပေါ့နော်လက်ရှိမှာအရန်ကြီးလုတ်ပေးနိုင်တဲ့စွမ်းအားတွေလည်းနည်းသွားသလိုလုတ်ပိုင်းလုတ်နိုင်ခွင့်တွေလည်းနည်းနေတယ်လို့ကျွန်မတို့ယူဆတယ်ပေါ့နော
်ဒါအပြင်စာဝတ်နေရေးအတွက်လမ်းမတွေပေါ်မှာရုံးကန်နေရတာကြောင့်အနေနဲ့တွေ့နိုင်ကြတွေကိုလည်းနေ့စဉ်ရင်ဆိုင်နေကြရပါတယ်အသက်15နှစ်ရွယ်မောင်မျိုးဖို့တော့လမ်းပေါ်မှာရှင်သန်ရမယ့်သူအတွက်အနေအရီကိုရှင်ဆိုင်ဖြည့်ရှင်းနိုင်ဖို့အမြန်အရွယ်ရောက်လာဖို့လိုနေပါပြီ။ဒါပေမဲ့အ ਨੇ ဆုံးတော့မောင်မျိုးအတွက်လောကကြီးကြောင်းတင်ယူနေနိုင်ပါတယ်။သူကြီးလာတဲ့အခါသူ့ကိုရှောက်ခဲ့တဲ့လမ်းတိုင်းချက်ချင်းဤအဖွဲသားတူဖြစ်ကျင်သူပါ။ဒီရေစမ်းစင်စာတင်ဝိုင်းတွေကနေတဆင့်သူ့အိမ်မက်တေစီရောက်အောင်သွားနိုင်မယ်လို့မောင်မျိုးကမျှော်လင့်နေပါတယ်
။ပြောတယ်ဆရာတွေနဲ့ဆရာမတွေနဲ့အကုန်လုံးတငယ်ချင်းတွေနဲ့အကုန်လုံးပြောတယ်။အေးရောက်ရရင်နားရည်ကြီးကျွန်တော်ဖြစ်ချင်တယ်ကမဖြစ်မချင်ရတော့ကျွန်တော်ကြိုးစားအောင်ပါ။တစ်ချင်းဝင်နေဝင်ဖို့
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။အာနာသိန်း3နှစ်တာကာလအတွင်းပညာရေးနဲ့အလံဝေပြီးလမ်းဘေးရောက်ရတဲ့ကလေးငယ်တွေပိုးပြီးတော့များလာတဲ့အကြောင်းကိုဒိုးအတန်ဝိုင်းတော်သားတွေကဗီဒီယိုကိုပေးပို့တဲ့သတင်းဆောင်ပါနှာစီကြည့်ချူခဲ့ကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ဦးတင်မောင်တန်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တန်ကမ္ဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်။ကမ္ဘာကြားမှကွာဟာချက်အညွန့်ကိန်းတွေအရနိုင်ငံရေးနယ်ပယ်မှာကြားမှဒန်းတူရေးကွာဟာချက်မြန်မာနိုင်ငံထက်ပိုးပြီးတော့ကြီးမားတဲ့နိုင်ငံက၅နိုင်ငံပဲရှိပါတယ်။ဘာကြောင့်ဒီလိုဖြစ်နေရပြီးဘာတွေလုပ်ဖို့လိုအပ်ပါလဲ။အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူမက်ခင်လီနဲ့ဦးတင်မောင်တန်ကမေးမြန်းပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစီအစဉ်မှာတင်ဆက်ပေးထားပါရရှင
်။နမက်ချီအနေနဲ့ဟာနိုင်ငံတကာအမျိုးသမီးနေဖြစ်ပါတယ်။အဖွဲ့အစည်းတွေဟာ ဒီနေ့အတွက်ကျွေးကြော်တန်တွေကိုအမျိုးမျိုးသတ်မှတ်ကြတာလည်းပြရပါလေ။အဲကုလသမဂ္ဂအင်တာနက်ဆောင်ရနာမှာတော့အမျိုးသမီးရေးပါအရင်းနှီးမြှုပ်နှံကြအရှင်ဟုန်မြင့်တင်ဆောင်ရွက်ကြဆိုတဲ့အထိပ္ပာယ်ရတဲ့ကျွေးကြော်တန်ကိုတင်ထားတာလည်းကျွန်တော်တွေ့ရပါတယ်။ဆိုတော့ဒီအကြောင်းကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမအမျိုးသမီးရေးတက်ကြွလှူရှားသူမတ်ခင်လေးဖြစ်ပါတယ်။အဲမင်္ဂလာပါမတ်ခင်လေး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ကျွန်တော်တို့ဒီ global gender gap index ပေါ့နော်ကျားမဝဟကျဲအညွန်ကိ2023မှာမြန်မာနိုင်ငံကအမှတ်တရမှာ65မှတ်ပဲရပြီးကမ္ဘာအဆင့်မှာဆိုရင်123ဖြစ်နေတာတွေ့ရပါတယ်ဒါအရှေ့အာရှပစိဖိတ်ဒေသတွင်းကနိုင်ငံ19နိုင်ငံထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံအဆင့် 18 မှာရှိပါတယ်မြန်မာအရေးတက်ကြွလှုပ်ရှားသူတယောက်အနေနဲ့ကမ္ဘာနဲ့ရှင်လိုက်တဲ့အခါမြန်မာနိုင်ငံရဲ့အရေးကိုခြုံငုံပြီးတော့သုံးသပ်မယ်ဆိုရင်မခင်လေးဘယ်လိုများသုံးသပ်ပါမလဲခင
်ဗျဟုတ်ကဲ့ပါဆရာဒီ index ကြီးကတော့ဒါနိုင်ငံတကာကသူတို့လုံယုံလုံစင်အတိုင်းလောက်တာပေါ့နော်ကွာဟတာပဲပြောပြောမကွာဟဘူးပဲပြောပြောဒါတွေအားလုံးဟာကျမတို့နိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်အများကြီးတည့်ရမှုရှိမယ်လို့ယူဆပါတယ်နောက်တစ်ခုကတော့အမျိုးသမီးတွေငြင်းချမ်းရေးနဲ့ဘေးကင်းလုံခြုံရေးအဲရှူဒေါင်းကကြည့်မယ်ဆိုရင်လည်းအမျိုးသမီးတွေအတွက်ကတော့ဒီ2023ကပို့ပြီးတော့စိုးရိမ်စရာမလုံခြုံမှုတွေပိုများလာတဲ့အနေအထားမျိုးမှာရှိနေတယ်လို့တော့ကျမသုံးသပ်ချင်ပါတယ
် Global Gender Gap ပေါ့နော်ဒါအင်္ဂလိပ်လိုတို့အဖြစ်ဆိုတော့ G 3လုံးအညွန်ကိန်းပေါ့နော်ဆိုတော့ပညာရေးမှာတော့ကျွန်တော်တို့ဘဝမှုအရာပြောရင်မဆိုးတာတော့တွေ့ရတယ်အထူးသဖြင့်ထက်သန်းစစ်နဲ့ကျွန်တော်တို့ဒီတိုက်တို့အစ်စ်ပေါ့နော်ဆိုတော့ဒီနေရာဒီမှာတော့ကြားမဘဝမှုဒါနဲတာကိုပေါ်ပြီးတွေ့ရဒါပေမဲ့အမျိုးသမီးထုတရလုံးအနေနဲ့စာတမ်းပြမှုမှာတော့ဒါနိုင်ငံပေါင်း146နိုင်ငံမြန်မာနိုင်ငံ103မှာပဲရှိနေသေးတယ်။အဲ့တော့မြန်မာနိုင်ငံသူများနဲ့ပုံပြီးနောက်ကျနေတာကစီးပွားရေးနဲ့နိုင်ငံရေးနယ်ပယ်ဒီမှာကျွန်တော်တို့သွားတွေ့ရပါတယ်။ဆိုတော့ဘလို့ဘွားအရာစုမှာအမျိုးသမီးတွေပါဝင်နိုင်ခွင့်နှိုင်းယှဉ်မှုရနည်းနေတာတွေ့ရတယ်လို့ဝေငွေကွာခြားမှုကလည်းရှိနေတာတွေ့ရပါတယ်။ဆိုတော့ယာထုရတိုးတက်မှုမှာလည်းကြမ်းမအပေါ်ဟာရှိနေတာတွေ့ရပါတယ်။ဆိုတော့ဘာကြောင့်ဒီလိုဖြစ်နေရပြီးဘာလို့လုပ်ဖို့ညာလို့ပဲလို့မခင်နေထင်ပါလဲ
ဟုတ်ကဲ့ပါပထမအဆုံးတော့ပညာရေးပြောမယ်ဆိုရင်တော့ကျမတို့နိုင်ငံကဟိုအားလုံးလဲတည်ပြီးသားပါဟိုအမျိုးသမီးတွေကိုကြောင်းမတက်ခွင့်ဟိုကြောင်းတက်ခွင့်ပိတ်ပင်ထားတာဒါမျိုးတွေပါတွေကတော့ယဉ်ကျေးမှုဒလေထုံးဆိုင်ရလဲမရှိပါဘူးဒါပေမဲ့ဘာလို့တနိုင်ငံလုံးတိုင်းတာနဲ့စတက်မမှုနည်းလဲဆိုရင်ဖွံ့ဖြိုးတိုးတက်မှုအားနည်းတဲ့နေရာဒေသတွေကအများကြီးရှိပါတယ်။အဲ့လိုနေရာတွေကဝေးလံခေါင်းပါမှုကြောင့်တော့၎င်းဒေသရဲ့လုံခြုံရေးကြောင့်တော့၎င်းเนาะဒေသဟိုဒီသူတို့ရဲ့နယ်မြေအတွင်းမှာဟိုအရင်တည်းကကျမတို့မငြိမ်းချမ်းမှုတွေဖြစ်နေတဲ့အခါကျပဋိပက္ခတွေကြားမှာဆိုတော့ဘလို့မှစတဲ့နိုင်ကွင်းကလည်းမရှိရလဲရှိမယ်။နောက်တစ်ခုကကျတော့ကျမတို့နိုင်ငံကလူမျိုးမတူကွဲပြားတဲ့လူမျိုးစုတွေရှိတဲ့အခါကျတော့သူတို့ကဒီကျမတို့ဒီအစ်စ်ခေတ်ဆက်ဆက်ကဗမာစာနဲ့ဗမာစကားကိုပဲအဓိကသင်ယူဖြစ်နေလောက်ထားတဲ့အခါကျတော့တိုင်းရင်းသားဒေသတွေမှာသူတို့ဒေသသူတို့စကားနဲ့သူတို့သင်အခွင့်မရှိတဲ့အတွက်လည်းဒါဟာပညာရေးနဲ့အလံဝေးပြီးတော့စာတက်မြမှုနည်းတယ်လို့လည်းပြောလို့ရပါတယ်ဒါကတော့နိုင်ငံရေးရလဲပါတယ်လို့ကျမတို့အစဉ်အဆက်ပဲဒီလိုကျမတို့ဖာတိပါတာနေခဲ့တဲ့အခါကျတော့ကိုကကျမတို့ရန်ကုန်မှာနေတယ်မြို့ပြမှာနေတယ်ငါတို့စာတက်တယ်ငါတို့အေးဆေးတင်လို့ရတယ်ဆိုတော့ဂျန်နဲ့ဒေတာတွေလည်းဒီလိုပဲလို့ကျမတို့ကအမှတ်တမဲ့နဲ့ထင်ခဲ့တယ်တကယ်တော့ရေရှည်မှာကြာလာတဲ့အခါမှာနိုင်ငံရေးရပဲဖြစ်ဖြစ်တူဦးနဲ့တူယုံကြည်မှုအရာပဲဖြစ်ဖြစ်အများကြီးကွာဟသွားတယ်ဆိုတာကိုတွေ့ရပါတယ်နောက်တစ်ခါကျမအလုပ်သမားရေးနဲ့ပြောမယ်ဆိုလို့ရှိကျမတို့ဒီနိုင်ငံရဲ့အပွင့်နိုင်ငံရေးအပွင့်ကာလမှာတော့ဒီအလုပ်သမားတွေအတွက်နော်စီးပွားရေးအိုခန္ဓာမှာသူတို့ကိုအာမခံချက်ပြေဝပေးနိုင်တဲ့ဥပဒေမျိုးတွေမူဝါဒမျိုးတွေမလုံးနိုင်ခဲ့ပါဘူးဟိုအယတအစိုးရ NLD အစိုးရလက်ထက်မှာတောင်တချို့ကိစ္စတွေကိုဆောင်ရွက်ဖို့လုပ်ပေမဲ့သူတို့သုံးပွင့်ဆိုင်ဆောင်ရွက်မှုတွေမှာလည်းဟိုအောင်မြင်တဲ့ဆောင်ရွက်မှုတွေတိတ်မရခဲ့ပါဘူးအဲ့ဒီအခါကျတော့အလုပ်သမားတွေရဲ့အခွင့်အရေးကဝင်ငွေတွေမဟုတ်ဘူးအခြားအခွင့်အရေးတွေပေါ့အလုပ်လုပ်ငန်းဝင်အခွင့်အရေးတွေရှိမယ်သူတို့ရတဲ့ညတိုက်တဲ့အခွင့်အရေးတွေပါမရခဲ့ဘူးလို့ကျွန်မပြောလို့ရပါတယ်န
ော်ဆိုတော့ဒီတိုင်းတာချက်ပါပဲနိုင်ငံရေးနယ်ပယ်ကိုတိုင်းတာတာအစိုးရအဖွဲ့အစည်းဝကြီးရာထူးတွေတဲ့လွတ်တော်အမတ်နေရာတွေပါအမျိုးသမီးနဲ့အမျိုးသားတွေရဲ့အချိုးအစားကိုလည်းကြည့်ခဲ့တာတွေ့ရတယ်။146တိုင်းကမှာမြန်မာနိုင်ငံကအဆင့်148ဖြစ်နေတာတော့ပြီးတော့လည်းတွေ့ရတယ်။ဆိုတော့တော်တော်ကြီးကိုကမ္ဘာမှာတော်တော်နောက်ကျနေတယ်နော်။ဘာကြောင့်ဒီလိုဖြစ်ရတယ်လို့ထင်ပါသလဲ
Okay, so the Natown has said the bono, Natown has said out the dinda mess, you know, a Saint Appian bono, and then Lulu to do pick on Pimme Bobalo, so tomorrow, the Yuka where is she, Yata, so yare she, and no, Ponza Amadu, what I'm meeting now by my Sayana, thank you, and now by my Tara tomorrow. Goes up your mumma, mute me lemishu, Diana lemishu, LGBT lemishu, so on Nanga Yima, Bama, Lulu let look by and go machine a cutter, the Saint Bobido, to my tato harelo, me, eh?
So, any a chin in a man, but he did my war, and you the me, do me a power when I saw him as we move on, and she get who are the law. Okay, but I'm not even.
Okay, the party de Margaro, a mute me, yeah, power who go mint in babos who are haga, the tall little. โอ้ก็แค่ๆๆบ่เนาะสรุปว่าโหเปียวเอาละสิจมารุปาร์ตี้เนี่ยอุ้ส่องในตัวนี้ก็เลยมิวสิกฮาวส์นี่ป่ะปวนเวรเปียวให้มิวสิกฮาวส์นี่ผิดตาตะคู่แล้วตะคาจ้ามาดันนูญีญาเยด้วยมาอเมียนมาอาแน่หมู่ฤทธิ์ดาแหละป่าบ่าเลยป่ะเนาะสรุปว่าดาก็มิวสิกไลค์กูดาผิดลาได้ด้วยจมารุดาโหอเป็ดตินน่ะเราไม่หอบป่าวเออจมารุโหลมิวสิกมีอพวยฤทธิ์ก็นี่พี่รอตั้วพี่รอดีနိုင်ငံเอปาร์ตี้ตีๆโหหล่มส่งหมู่ฤทธิ์เลิกเ ကျွန်တော်တို့ကလည်းအဲ့ဒီအခက်အခဲမျိုးတွေကိုလည်းတက်နိုင်မြပြေလျှော့ပေးနိုင်အောင်လုပ်ရမယ်အစီအမံတွေပေါ့နော်အဲ့ဒါမျိုးတွေကိုတစုံလုံးဖြည့်ရှင်းပေးနိုင်ဖို့တစုံလုံးပံ့ပိုးကူညီနိုင်ဖို့တော့ကျွန်တော်တို့မျိုးသမီးဖွဲ့တွေကတက်နိုင်တယ်မြ တိုင်းတွန်းတာနှိုးဆော်တာလုပ်တယ်နောက်တစ်ခုကတော့ကျွန်တော်တို့မျိုးသမီးအဖွဲ့တွေကအဲ့ဒီကာလတွေမှာဆိုရင်ဒီပါတီတိတိကနိုင်ငံရေးပါတီတိတိကလူငယ်တွေအမျိုးသမီးတွေကိုဒီကိုရီကိုသွေးမြင့်တင်တဲ့သင်တန်းတွေပေါ့နော်ကောင်းဆောင်မှုသင်တန်းကိုရီကိုသွေးမြင့်တင်တဲ့သင်တန်း exposure ရအောင်နိုင်ငံတကာကိုလှုပ်တဲ့အစီအစဉ်တွေဒါမျိုးတွေလည်းကျွန်တော်တို့အများကြီးလုပ်ခဲ့တယ်အဲ့တော့ပြောရလို့ရှိရင်ပါတီတွေမှာတော့ တိကျတဲ့မူဝါဒဆိုတာတော့ကျမတို့ပုံပုံလင်းပြောရင်သိမရှိသေးဘူးဒါပေမဲ့ရွေးကောက်ပွဲမှာတော့အမျိုးသမီးဖြစ်ရမယ်လူငယ်ဖြစ်ရမယ်တိုင်းရင်းသားဖြစ်ရမယ်ဘွဲရဖြစ်ရမယ်ဆိုတဲ့ဟာမျိုးနဲ့တော့အကြမ်းမြင်သတ်မှတ်ပြီးတော့ကိုယ်စားလှယ်လောင်းတွေကိုတော့ဖိတ်ခေါ်တာရှိရပါတော့ SNL ဒီလိုဘာတို့ကတော့ဟိုအနည်းစုလည်းဖြစ်တယ်သူရဲ့ဒေတာနဲ့သူလုတ်တဲ့အခါကျတော့တနိုင်ဖြစ်တဲ့အခါကျတော့သူတို့ကတော့ပို့ပြီးတော့ဒီလိုမူဟာရမျိုးနဲ့တည်တည်ချာချာစဉ်းစားနိုင်တယ်လို့တော့ကျွန်မယူဆပါတယ်
တို့ဒီတိုက်တာချက်ပါလေခေါင်းဆောင်နေရာပေါ့စုပ်ပြပေးတဲ့နေရာတွေကိုအမျိုးသမီးတွေချောက်တာနဲတာကိုသွားပြီးတွေ့ရတယ်။ဘာမှတက်နီကယ်နဲ့ဒီပညာပိုင်းဆရာတဲ့ကြောင့်ချင်မှုတင်ပါတော့အမျိုးသမီးနဲ့အမျိုးသားကွာချက်ကအမျိုးသမီးတွေကတော့ပို့နေတာကိုပေါလုပို့နေတာကိုသွားပြီးတွေ့ရတယ်။ဒါနဲ့အဲ့လိုနီးပညာပိုင်းရကိုကြောင့်ချင်မှုရကိုအမျိုးသမီးတွေရှိပါရဲ့နဲ့ဘာကြောင့်ခေါင်းဆောင်နေရာမှာ
yang account apa no. Kuara jisum muara daro kebab malay daro sini dah babe. Tapi macam mana nengen ye inje muda le tungsan ini nengen ye pun pihutu temu ane le kacar dahau type siapa tu macam mana ti pinya pire lodi no ada hari macam mana cecep pinya ti melau nengen le kaya. Nampu kuara sensei ya gube nengen ye tu kongsan huru sura muda le nebe sange muda media di nengen di kanari makah wewe be nede ne sura ni yusa asweri ale sini di กูเปียวแล้วရှင်เนาะจมารุနိုင်ငံရေးအပွင့်ကာလာတင်းတိုးလေးမှာจมารุအများကြီးမလုံနိုင်လိုက်ဘူးပေါ့เนาะဆိုတော့ဒါပေမဲ့ရှေ့လျှောက်မှာတော့အခုတော်လိုင်းရေးကာလာဖြစ်တယ်တန်းပြည့်ရဲ့ဟိုအမောင်ကာလာတွေမှာပဲจมารุအားရှိတာကတော့မြို့သမီးတွေကပို့ပြီးတော့မြို့သားတွေနဲ့နိုင်ငံရေးမှာပဲဖြစ်ဖြစ်စစ်ရေးမှာပဲဖြစ်ဖြစ်အကုန်လုံးငါတို့လည်းလုံနိုင်နေဆိုတဲ့အတွေးခေါ်ရတော့ပြီအဲ့ဒီအတွက်ရှေ
ပညာရေးမှာပဲဖြစ်ဖြစ်ပိုကောင်းတဲ့အရွေးတစ်ခုရမယ်လို့တော့ကျွန်မယုံကြည်ပါတယ်ဆရာ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မဖြစ်ဘူး။ဟုတ်ကဲ့ပါဆရာ။အခုဆွေးနွေးတင်ပြသွားခဲ့တဲ့ဒီမှာတော့ညီမအမျိုးသမီးရဲ့တချွတ်တော့ရှာပြီးဘာဖြစ်လဲဖြစ်ပါလဲ။ကျွန်တော်တို့ကတော့
U
ဥဒီမောင်တပ်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တံကမ္ဘာအစီအစဉ်ဖြစ်ပါရဲ့ရှင်။စနေညချမ်းအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါသေးတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည09:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကိုတယ်လီဂရမ်လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram sa.me/burmesevoanews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။VOA Telegram တရားဝင်စာမျက်နှာက VOA Burmese အပြာရောက်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပိတ်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါရှင်မက်စလာ2ရက်စနေညချဖျူရီရေဒီယိုစီစဉ်တွေကိုမေဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက် 9:00နာရီမှာလူခွေရေးချိုးဖောက်မှုကျူးလွန်တယ်လို့ဆွတ်ဆွဲခံထားတဲ့သမရရွေးကောက်ပွဲမှာဒီအနိုင်ရထားသူဘိုချုပ်ဟောင်းပရာဗိုရိုဆူဘီယန်တူကိုကျယ်လေးပွင့်ဘိုချုပ်အဖြစ်နဲ့ဂုဏ်သုဆောင်ရာထူးတိုးပေးလိုက်တဲ့အပေါ်မှာဝေဖန်မှုတွေထွက်လာပါတယ်။နောက်ဖိလစ်ပိုင်သမရမာကော့စ်ဂျူနီယာကတော့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးအတွက်ဩစတြေးလျနိုင်ငံကိုခီးထွက်ခဲ့ပါတယ်။ဂျပန
Indonesia ma liu khun ye chu phaw mu de chu lun ka de lo swet swet khan tha ya de ywe kaw pwe anan ya tamara long bo chou hong prabhu wo subiyan do go goun du saung che le win bo chou chi a phi ya ru to pe lai de a paw we ban mu de thwet paw la ba de tu go february la 28 ya ni ga a khan ana ne ya ru to pe ka da ba prabhu wo subiyan do ha ti chain ga tu ye yauk khma phit khe tu ana shin su ha to let that ma အင်ဒိုနီးရှားအထူးတပ်ဖွဲ့ရဲ့အကြီးအကဲဖြစ်ခဲ့ပါတယ်။ဒီမိုကရေစီအရေးလှုပ်ရှားသူတွေနဲ့အတိုက်အခံနိုင်ငံရေးသမားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံထားရသူဖြစ်ပါတယ်။ဒါအပြင် 1980-1990 ကျော်နှစ်တွေအတွင်းအရှေ့ဒီမော်လွတ်မြောက်ရေးလှုပ်ရှားမှုကိုနှိမ်နင်းခဲ့ရမှာအင်ဒိုနီးရှားတပ်တွေကိုဥဆောင်ပါဝင်ခဲ့သူဆူဘီယန်တို့ဟာအရှေ့ဒီမော်မှာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲခံထားရပါတယ်။ဒါအပြင်1998ခုနှစ်အာနာရှင်ဗိုလ်ချုပ်ကြီးဆူဟာတိုပြုတ်ကျတဲ့အခါဂျားပြတ်တာဝန်ယူခဲ့တဲ့တမရဟာဘီဘီအစိုးရကိုအာနာသိမ့်ဖို့အထူးတပ်ဖွဲ့ခေါင်းဆောင်ဒုတိယဗိုလ်ချုပ်ကြီးဆူဘီယန်တို့ဟာကြီးတက်လေတက်တွေနဲ့အာနာသိမ့်ဖို့ကြိုးပမ်းခဲ့တယ်လို့ဆွတ်ဆွဲခံထားရပါတယ်။ဒီလိုလူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်သူ့ကိုအင်ဒိုနီးရှားတပ်ကနေအရေးယူထုတ်ပယ်ခဲ့ပါတယ်။ဒါအပြင်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတချို့ကလည်းအရေးယူတန်ခတ်ခဲ့ပြီးပြည်ဝင်ခွင့်တွေပါပိတ်ထားခဲ့ပါတယ်။ဒါပေမဲ့2019ခုနှစ်သူကာကွယ်ရေးဝန်ကြီးဖြစ်လာမှအမေရိကန်နဲ့အဲ့ဒီနိုင်ငံတွေကပြည်ဝင်ခွင့်ပြန်ပေးခဲ့တာပါ။အသက်82နှစ်ရှိပြီဖြစ်တဲ့လက်ရှိကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဟောင်းပရာဘိုဆူဘီယန်တို့ဟာပြီးခဲ့တဲ့ February 14ရက်သမရရွေးကောက်ပွဲမှာလက်ရှိသမရဝီဒိုဒိုရဲ့သားနဲ့တွေ့ဖက်ကအနိုင်ရရှိခဲ့တဲ့အတွက်သူဟာမကြမီအင်ဒိုနီးရှားရဲ့သမရဖြစ်လာတော့မှာပါ။စစ်တပ်ကအရေးယူထုတ်ပယ်ခံထားရသူတယောက်ကိုဂုံတူးဆောင်ဗိုလ်ချုပ်ကြီးပေးလိုက်တာဟာဘလို့မှမဖြစ်နိုင်ဘူးလို့မျှတမှုလို့အဓိပ္ပာယ်ရတဲ့ Impartial လူအခွင့်အရေးအဖွဲ့ကအမှုဆောင်အရာရှိ Gufron Mabruri ကပြောပါတယ
် Ini akan melanggengkan impunitas kejahatan pelanggaran hak asasi manusia yang melibatkan anggota dan perwira
ဒါဟာစစ်တပ်ကစစ်သားတွေအရာရှိတွေအတိတ်မှာရောလာမယ့်အနာဂတ်မှာပါကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုရာဇဝတ်မှုတွေကိုလူငင်းချမ်းသာခွင့်ပေးလိုက်သလိုဖြစ်နေပါတယ်။ဘာဖြစ်လို့လဲဆိုတော့အင်ဒိုနီးရှားမှာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူရမယ်လို့ဥပဒေအရရောနိုင်ငံရေးအရပါပြဋ္ဌာန်းထားပါတယ်။ဒါပေမဲ့အခုလောက်ရဟာသမရကိုယ်တိုင်ကအကာအကွယ်ပေးလိုက်သလိုဖြစ်နေပါတယ
်။သမရဝီဒိုဒိုကတော့လက်ရှိကာကွယ်ရေးဦးစီးချုပ်ကတင်ပြလာတဲ့အတွေ့ဂုံတူးဆောင်ရာဒူးအနှင်းလိုက်တာလို့ပြောပါတယ်။လက်ရှိကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးအက်ဂတ်ဆူဘီယန်တိုဟာ1992ခုနှစ်ကမှစစ်ဘုဖြစ်လာသူဖြစ်ပါတယ်။ အခုလိုအခြေအနေတွေကြောင့်အင်ဒိုနီးရှားမှာဆူဟာတိုလက်ထက်ကကြီးစိုးချဲ့လဲခဲ့သူတွေရဲ့ခေတ်ပြန်ရောက်လာမလားလို့ဝေဖန်မှုတွေလည်းရှိနေပါတယ်။အခုလိုအချိန်မှာပဲဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာဟာဩစတြေးလျနိုင်ငံကိုတွားရောက်ပြီးမဟာဗျူဟာမြောက်မဟာမိတ်နှစ်နိုင်ငံအကြားပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။ဒီကနေ့အင်ဒိုပစိဖိတ်ဒေသရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာချင်းချောက်ခံလာနေရပြီးစိန်ခေါ်မှုတွေကိုနှစ်နိုင်ငံပူးတွဲရင်ဆိုင်ဖို့လိုအပ်ကြောင်းဖေဖော်ဝါရီလ29ရက်နေ့မှာသမ္မတမာကို့စ်ဂျူနီယာကဩစတြေးလျလွှတ်တော်မှာပြောကြားခဲ့ပါတယ
် Just as we fought to build our rules based international order so are we now fighting to protect it
the protection စီးမျိုးဥပဒေတွေကိုလိုက်နာတဲ့နိုင်ငံတကာတည်ရှိမှုပုံစံအတွက်ကျွန်တော်တို့အားလုံးဟာခုခံတိုက်ခိုက်နေရပါတယ်။အခုအခါတောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးကိုကာကွယ်ဆောက်ရှောက်တာဟာလည်းတစ်ကမ္ဘာလုံးနဲ့ဆိုင်တဲ့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ငြိမ်းချမ်းရေးဟာဒေသဆိုင်ရာငြိမ်းချမ်းရေးဖြစ်သလိုကမ္ဘာငြိမ်းချမ်းရေးလည်းဖြစ်ပါတယ
်။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့ဖိလစ်ပိုင်နယ်မြေပိုင်ဆိုင်မှုပြဿနာကြောင့်တင်းမာမှုတွေရှိနေပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်ထဲတုန်းကလည်းဖိလစ်ပိုင်နိုင်ငံအနီးစကာဘိုရိုကျွန်းတဝိုက်ရေပိုင်နယ်ထဲမှာဖိလစ်ပိုင်ကမ်းခြေစောင်းတပ်တင်းမောကိုတရုတ်တင်းမောတွေကမောင်းထုတ်ခဲ့ပါတယ်
။中方对菲律宾方面近期在南海有关侵权活动表示严重关切，将继续采取必要。
တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်ရဲ့ကျူးကျော်ဖောက်ဖျက်တဲ့လုပ်ရပ်ကိုစိုးရိမ်မကင်းဖြစ်မိပါတယ်။တရုတ်ပြည်ရဲ့အချုပ်အခြာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုအတွေ့လိုအပ်တာတွေဆက်လက်လှုံ့ဆော်သွားပါမယ်လို့တရုတ်နိုင်ငံသားရဲ့ပြောရေးဆိုခွင့်ရှိသူမော်နင်ကဖေဗရူလာ28ရက်နေ့မှာပြောဆိုခဲ့ပါတယ်။စကာဘိုရိုကျွန်းတွေကိုဖိလစ်ပိုင်ကတူပိုင်လို့ပြောထားပါတယ်။အခုလိုအချိန်မှာပဲအိန္ဒိယနဲ့ဂျပန်အကြားဓမ္မဂါဒီယန်လို့အမည်ပေးထားတဲ့ပုံမှန်ပူးတွဲစီရေးလေ့ကျင့်မှုကိုဖေဖော်ဝါရီလ28ရက်နေ့ကပြုလုပ်ခဲ့ပါတယ်။တပ်အင်အားအများအပြားပါဝင်ခြင်းမရှိပေမဲ့လည်းနှစ်နိုင်ငံအကြားစီရေးပူးပေါင်းဆောင်ရွက်မှုကိုလှုပ်ထားတာပါ။နှစ်စဉ်ပြုလုပ်လို့ရှိပြီးဂျပန်နဲ့အိန္ဒိယမှာတစ်လက်စီပြုလုပ်ပါတယ်။အိန္ဒိယဟာဂျပန်အမေရိကန်အပါအဝင်စက်မှုအင်အားကြီးနိုင်ငံတွေနဲ့ပုံမှန်နီးကပ်စွာဆက်ဆံလာပါတယ်။အိန္ဒိယနဲ့တရုတ်အကြားနယ်မြေပိုင်ဆိုင်မှုတွေကြောင့်စစ်ပွဲတွေဖြစ်တဲ့အထိတင်းမာခဲ့ရပြီးဂျပန်နဲ့တရုတ်အကြားမှာလည်းနယ်မြေပိုင်ဆိုင်မှုတွေအငြင်းပွားနေပါတယ်။ဂျပန်ဟာဒီ2024ခုနှစ်ကစပြီးစစ်အုံစည်းတိုးမြင့်ကစစ်အင်အားတည်ဆောက်လျက်ရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ကိုစုံမှုကြောပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ပါရှင်။အခုဆက်ပြီးတော့လေယာစီးပွားသတင်းတွေကိုလည်းတလက်အလှည့်ပေးရအောင်ပါ။လေယာထွက်ကုန်တွေမှာကြက်သွန်တွေကပြပအဝယ်လိုက်လာလို့ဈေးကွက်ပြန်မြင့်တက်နေပါရယ်။အခုနှစ်တရက်တည်းရသည်မှာမြန်မာစင်တလုံးတရက်တည်းကိုတော့တရုတ်အပြင်တခြားနိုင်ငံတွေကိုပါတွင်းတွင်းကျယ်ကျယ်တင်ဖို့ရောင်းချဖို့အတွက်ပြင်နေကြပါရယ်။ဒီသတင်းအပါအဝင်တစ်ပတ်အတွင်းလေယာထွက်ကုန်တည်နှံဈေးနှုန်းအတက်အကျတွေဘယ်လိုရှိပါလဲ။ဒီလိုလေယာသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ထားပါရယ်ရှင်။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစုပ်ပြူရီချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမီစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြပအဝယ်လိုက်လာလို့ကျက်တုန်ဒီဈေးကွက်ပြန်မြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်မြန်မာကျက်သွန်ဒီကိုပြပတင်ပို့မှုရှိပြီးကုန်တယ်တွေအဝယ်လိုက်လာတာကြောင့်ကျက်သွန်ဒီဈေးကွက်ပြန်မြင့်တက်လာတယ်လို့ကုန်တယ်တွေကပြောပါရယ်။ဒါအပြင်လက်ရှိမှာကျက်သွန်ဒီစိုက်ပျိုးတဲ့ဒေသတွေကနေမြင်းကြံစိုက်ဖြူနဲ့ပခောက်ကူကုန်စီတိုင်းတို့အပါအဝင်နေကုန်စီတိုင်းတွေကိုကျက်သွန်ဒီဝင်ရောက်မှုကလည်းလျော့နေနေတာကြောင့်ဈေးကွက်ပြန်မြင့်တက်လာတာဖြစ်တယ်လို့မြင်းကြံမြို့နယ်ကကျက်သွန်ဒီကုန်တယ်တအုပ်ကပြောပါရယ်။ကျက်သွန်ဒီကိုပြပတင်ပို့မှုအနေနဲ့တရုတ်ထိုင်းဗီယက်နမ်နိုင်ငံတို့ကိုအဓိကတင်ပို့မှုရှိပြီးပြပတင်ပို့ရောင်းချရမှာမြစ်သားဒေသကထွက်ရှိတဲ့မြစ်သားကျက်သွန်ဒီကိုသာအမြင့်ဈေးနဲ့တင်ပို့ရောင်းချနေရတာဖြစ်ပါတယ်။လက်ရှိရန်ကုန်ဈေးကွက်မှာမြစ်သားကျက်သွန်ဒီတပိတ်တာကို2900ကနေ3800ကျပ်ထိပေါက်သေးရှိပြီးစိုက်ဖြူအပါအဝင်ကြံဒေသထွက်ကျက်သွန်ဒီတွေကတော့တပိတ်တာကို2000ကနေ3200ကျပ်အတွင်းပေါက်သေးနေအယောင်းဝယ်ရှိနေပါတယ်။မြင်းညာနဲ့ပခောက်ကူကုန်စီတိုင်းတွေမှာတော့ကျက်သွန်ဒီတပိတ်တာကို1000ကနေ3000ကျပ်ထိဈေးရရှိနေတယ်လို့ကုန်တယ်တွေကပြောဆိုထားပါတယ်။ပြီးခဲ့တဲ့ January လအတွင်းကတော့နေကုန်စီတိုင်းတွေကိုနေ့စဉ်ကျက်သွန်ဒီပိတ်တဲ့ချိန်တင်းချီဝင်ရောက်မှုရှိခဲ့တာကြောင့် တပိတ်သားကိုအမြင့်ဆုံးစေ800ကနေ1900ကျပ်အတွင်းသာရရှိခဲ့တာဖြစ်ပါတယ
်ယခုနေ့တရရာဒီမှာတရုတ်နိုင်ငံဖြင့်အခြားပြင်ပဈေးကွက်တွေကိုပါတင်ပို့နိုင်ဖို့ပြင်ဆင်နေပါတယ်အခုနေ့တရဒီရာဒီမှာမြန်မာစိန်တလုံးတရဒီကိုတရုတ်နိုင်ငံဖြင့်အခြားပြင်ပနိုင်ငံဈေးကွက်တွေကိုပါတွင်တွင်ချင်းချင်းတင်ပို့နိုင်ရေးပြင်ဆင်နေတာဖြစ်တယ်လို့ပြင်ပကိုတည်တည်ဝင်လန်တင်ပို့နေတဲ့အကောင့်တွေကပြောပါတယ်ပြီးခဲ့တဲ့နေ့တွေကအရေးတွေးကောင်းတဲ့အသီးတွေကိုဈေးကောင်းပေးဝင်ကြပြီးမယ်အသီးတေးအသီးညက်အသီးနှုတ်ရယ်ဆိုရင်ဈေးနှိမ်ခံနေရတာကြောင့်အရေးတွေးကောင်းမှုတဲ့အသီးတွေကိုအေးခန်းသူလောက်ရောက်ပါတယ်ကွန်တိန်နာကားတွေနဲ့တင်ပို့နိုင်ဖို့ပြင်ဆင်နေတာဖြစ်တယ်လို့မန္တလေးမြို့ကတည်ရဲ့အကောင့်တွေတူကပြောပါတယ်လက်ရှိမြန်မာနိုင်ငံမှာစိန်လုံရွှေဟင်းသာရင်ခွဲမချစ်စုရွှေတောင်ပထမအမောက်စိမ့်ချူစားတဲ့တည်ရည်အမျိုးသားတွေကိုစိုက်ပြူထုတ်လုပ်တင်ပို့ရချနေရဖြစ်ပြီးစိန်တလုံးတည်ရည်ကတော့ပြင်ပစည်းကွက်အခိုင်အမာရရှိထားပါတယ်။မြမတည်ရည်ကိုနေစဉ်ဧပြီလကုန်ကစလို့ပြင်ပကိုတင်ပို့ရချလိရှိပြီးတနင်္ဂနွေတန်ချိန်၄တောင်ကနေ၅တောင်ကြားတင်ပို့နေရဖြစ်တယ်လို့ကုန်သည်တွေကပြောဆိုကြပါတယ
်။မြမထောက်ပတ်ဒီပြပတင်ပို့နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့မြန်မာနိုင်ငံထောက်ပတ်သီးအတင်းကပြောဆိုထားပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ထောက်ပတ်သီးတွေကိုနိုင်ငံတကာကိုတင်ပို့နိုင်ဖို့ Global GAB လက်မှတ်ကမ္ဘာလုံးဆိုင်ရာစိုက်ပျိုးရေးအလေးကျင့်ကောင်းများစနစ်အပါအဝင်တခြားလိုအပ်ချက်တွေရှိနေသေးတာကြောင့်ထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုသာတင်ပို့နေရတယ်လို့မြန်မာနိုင်ငံထောက်ပတ်သီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအတင်းကပြောပါတယ်အခုနှစ်အတွင်းမှာထောက်ပတ်သီးပြည်တွင်းစားသုံးမှုကျဆင်းတယ်လို့ပြည်ပတင်ပို့မှုကလည်းအရေးအသွင်းနဲ့ကုံသွဲမှုဆိုင်ရာမှာလိုအပ်ချက်တွေရှိနေလို့တင်ပို့နိုင်ခြင်းမရှိတာလို့ကုံသွဲတွေကပြောဆိုကြပါတယ်
။ပြပတင်ပို့ဖို့လိုတဲ့အခြေလိုအပ်ချက်တွေနောက်ပတ်တစ်ကကျွန်တော်တို့ဒီ Global GAP လို့နိုင်ငံတကာလက်ခံတဲ့ God Agriculture Pride Certificate မျိုးတွေလိုတယ်။ဒီပြပတင်ပို့မှုနဲ့ကုံသွဲမှုဆိုင်ရာမှာလိုအပ်တဲ့ဘာလို့ဥပမာပေါ့ကျွန်တော်တို့တချွေးဆိုင်ရာဒီပုံမှန်ဆိုင်ရာ Kitchen Job Certificate တွေလိုတယ်။ကျွန်တော်တို့ Warehouse တွေပေါ့အဲ့ဒီအသီးတွေကိုစနစ်တကျခုဆတော့လောက်ထုတ်ပေါ်တဲ့ warehouse တွေလို့လည်းပြီးဝမတင်ပို့နိုင်ခင်မှာတူလောင်ထားမဲ့အေးကန်ကိုတော်မီလို့လည်းခုလက်ရှိထုတ်လုပ်နေတဲ့ထွက်ပတ်သီးတွေကဥပမာကျွန်တော်တို့တကန်ထွက်မှအဲ့တကန်နဲ့က၄ဘုံ၃ဘုံလောက်ကသာပြည့်ကျွန်တော်တို့ဒါဒီပပို့နိုင်တဲ့အကြီးသေးပြီးတဲ့အသီးမျိုးတွေအဲရွေးချယ်ရယူခွင့်ရှိတယ်ပေါ့လည်းပေါ့အဲ့တော့ကျွန်တော်တို့ဒီပကအမှားသာတစ်ခုကကျွန်တော်တို့တန်းနေစဲစတဲ့ဥပမာကွန်တိန်နာအနေလုံးပို့ပါသူတို့အဲ့လိုတပတ်ကိုမနေ့လုံးလိုချင်ပါတယ်။ဒါမျိုးတွေမှဖြစ်တဲ့ကျွန်တော်တို့ခုနလိုကျွန်တော်အခြေခံအဆောင်တွေဖြစ်တဲ့ warehouse တွေဒီ processing machine တွေ packaging တွေတော့အေးကန်ကိုတော်တွေပေါ့နော်။ဒီအချက်တွေအရောတဲ့ဒီပြပစီဘိုးရဲခမဒါအထူးဆုံးကြုံဆွေးရမယ်။ဒါအခက်အခဲတွေလို့ပြောချင်ပါတယ်ခင်ဗျာ
။ထောက်ပတ်ဒီ site တောင်သူတွေအနေနဲ့73စီအပါအဝင်တွင်းအားစုဈေးနှုန်းတွေကြီးမြင့်လာတာကြောင့်ဓာတ်မြေဩဇာနဲ့ပိုးသက်ဆေးတွေလုံးလုံးလောက်လောက်မတုံးဆွဲနိုင်ခဲ့တဲ့အတွက်အသီးအရည်သေးတွေကြာဆင်းကုန်တာလို့တောင်သူတွေကဆိုပါတယ်။လက်ရှိပြည်ပဈေးကွက်ကိုတင်ပို့နေတဲ့ Hass အမျိုးသားထောပတ်သီးကအသီးရင်းရင်းနဲ့အရည်သွေးကောင်းဖို့လိုအပ်နေသေးတဲ့အတွက်နိုင်ငံတကာစိုင်းငင်စိုင်းညုံးပြည့်မီမှုနည်းပါးနေတာဖြစ်ပါတယ်။အခုနှစ်ထောပတ်သီးရာသီမတိုင်မီကတော့မြမထောပတ်သီးကိုမလေးရှားနဲ့အိန္ဒိယနိုင်ငံတွေကနေဝယ်ယူဖို့ကမ်းလှမ်းခဲ့ပေမဲ့အသီးအရည်သွေးကြောင့်ထိုင်းနိုင်ငံဈေးကွက်ကသာတင်ပို့နေရတယ်လို့ဆိုပါတယ်။
ဘာဒီလဲစစ်ထိုင်းနိုင်ငံကိုတင်ပို့ထားတဲ့အခြေအနေအရကျွန်တော်တို့တန်3,500ဝန်းကျင်မှာရှိပါတယ်ခရိုင်တက်ဆိုင်တော့ဒီကထိုင်းနိုင်ငံပို့ပြီးတော့တင်ပို့ဖြစ်တယ်ပေါ့နော်တင်ပို့တယ်ဘာလို့ဒီတွင်မှာစာတုံးပို့တက်ဆိုင်နေတဲ့ကျွန်တော်ဒီပါအာကူရာပေါ့နော်အဲ့တော့ထိုင်းနိုင်ငံကိုတင်ပို့တယ်ဆိုတဲ့မှာလဲကျွန်တော်တို့အချိလိုက်ပတ်မနေစကုံလမ်းကြောင်းအတိပဲအများဆုံးတင်ပို့ပဲဖြစ်ပါပဲ
ထိုင်းနိုင်ငံကိုတင်ပို့ရမှာလဲလမ်းခီးအခက်ခဲကြောင့်ထောပတ်သီးအမဲ့လွန်ပြီးစွန့်ပြစ်ရတာတွေလည်းရှိတယ်လို့ရှမ်းပြည်နယ်တောင်ပိုင်းတောက်တလုံးမြို့နယ်ထောပတ်သီးဥက္ကဋ္ဌခွန်အားကာကပြောပါရယ်ထောပတ်သီးစိုက်ပျိုးစရိတ်ကတရေကကိုပြင်းမြကျပ်သိန်း40ဝန်းကျင်ရှိပြီးဒေတာသီးတလုံးကို250ကနေ600ကျပ်လောက်ထိပေါက်ဈေးရှိပါတယ်ပြပကိုတင်ပို့နေတဲ့ Hass အမျိုးအစားကတော့ပြီးခဲ့တဲ့နှစ်ထောပတ်သီးရာသီချိန်ကတကီလိုကို8000ကျပ်လောက်ထိဈေးကောင်းရရှိခဲ့ပေမဲ့အခုနှစ်မှာတော့တကီလိုကိုအများဆုံး9000ကျပ်အထိသာဈေးရရှိနေတာဖြစ်ပါတယ
်အခုဆက်ပြီးဖေဖော်ဝါရီလ20ရက်နေ့ကနေ29ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နေစင်းတော်တွေကိုပြောပြပေးချင်ပါတယ်
ပဲစင်ကောင်ကတော့အိန္ဒိယဘက်ကဝယ်နေနေရကြောင့်ဈေးဆက်တိုက်ပြင်းကြဆင်းနေပါလေ။ရန်ကုန်ပြည်နယ်ဈေးကွက်မှာဖေဖော်ဝါရီလဒုတိယပတ်ကပဲစင်ကောင်ရဲ့အာဆီတဒိန်ကို7.40ကျော်ထိပေါက်ဈေးရှိခဲ့ပြီးမယ်။ဖေဖော်ဝါရီလ20ရက်နေ့မှာတော့ပဲစင်ကောင်ရဲ့အာဆီတဒိန်ကို38.00ဝန်းကျင်ထိဈေးထိုးကျဆင်းသွားပါလေ။ဈေးကွက်ထဲပဲစင်ကောင်အစ်ဝင်ရောက်မှုတွေလည်းရှိနေရကြောင့်တပတ်အတွင်းကျက်နှစ်သိန်းဝန်းကျင်ထိထပ်မံကျဆင်းလာတာဖြစ်တယ်လို့ကုန်သည်တွေကပြောပါရယ်စတိုက်အကျရှိခဲ့တဲ့ပူကုန်ဘယ်တွေကိုရန်ကုန်ဝက်လက်တွေကလည်းစောင့်ကြည့်ဝယ်ယူနေကြတာကြောင့်လက်တလောအယောင်းဝေးအေးနေတာဖြစ်တယ်လို့လည်းကုန်သည်တွေကသုံးသပ်ကြပါရယ
်အိန္ဒိယပူကုန်ဘယ်တစ်မျိုးဖြစ်တဲ့မဘဲကလည်းဈေးပြန်ကျဆင်းနေပါရယ်ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကမဘဲအဖေကျူအာစီတန်းကို33,200ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးဖေဖော်ဝါရီလ28ရက်နေ့မှာတော့တံတန်းကို29,900ကျပ်ကိုပြန်ကျဆင်းသွားတာဖြစ်ပါတယ်။တပတ်အတွင်းမဖဲအဖေကျူအာစီတံတန်းကိုကျပ်3,000ခွဲဝန်းကျင်ထိပြန်ကျဆင်းသွားတာပ
ါ။စဖူချောင်းတင်းနဲ့ဖြစ်တဲ့ကျပ်သူဖြူချူကောက်ကတော့ဈေးအသက်ဘယ်မှာဆက်ရှိနေပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာဖေဖော်ဝါရီလ28ရက်နေ့ကကျပ်သူဖြူချူကောက်ရှယ်တပိတ်တာကို9,800ကျပ်လောက်ပေါက်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကို400ကျပ်လောက်ဈေးမြင့်တက်လာပါတယ်ကျပ်သူဖြူရှင်ကတော့ဈေးကွက်ထဲပစ္စည်းရှာပြီးအယောင်းဝယ်အေးနေတာကြောင့်တပိတ်တာကို16,500ကနေ19,800ကျပ်ကြာဈေးငိမ့်နေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဒါတော့လေယာစီးပွားသတင်းတွေကို Farmer Times Media ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။လေယာစီးပွားသတင်းတွေပြီးတော့ဥရုယာတီဘက်ကိုလည်းတလဲကြည့်အောင်ပါ။ဥရောပတိုက်ရဲ့ကုန်းမြေနဲ့ပင်လယ်ရေထုတွေကဇီဝမျိုးကွဲမျိုးစုံကိုကာကွယ်ထိန်းသိမ်းရေးမူကြမ်းတရက်ကိုတော့ဖေဖော်ဝါရီလကုန်ပိုင်းလောက်ကပဲမဲခွဲအတည်ပြုလိုက်ကြပါရယ်။အခုပြဋ္ဌာန်းလိုက်တဲ့မူကြမ်းမှာတော့ပြည်ပကနေဈေးနှုန်းချိုတာတဲ့ဇီဝရေးဒီစိုက်ပျိုးရေးကုန်ပစ္စည်းတင်ပို့မှုကိုကန့်သတ်လိုက်တဲ့အတွက်ကြောင့်မလို့ဥရောပတိုက်တဝန်းကစိုက်ပျိုးတောင်သူတွေကန့်ကွက်နေတဲ့ရှားမာကိုပဲအခုလိုအတည်ပြုလိုက်တာပါဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ထားပါတယ်ရှင
် Der Antrag ist angenommen
ကလာမဲ2030ပြည့်လို့နဲ့မှာကမ္ဘာရေဒူးနဲ့မြေဒူးထဲကဇီဝမျိုးစုံမျိုးကွဲပေါင်း30ရာခိုင်နှုန်းကိုကာကွယ်ထိန်းသိမ်းရေးဆိုတဲ့မွန်ထရီယယ်အပြည်ပြည်ဆိုင်ရာသဘောတူညီမှုကိုအကောင့်အထည်ဖော်တဲ့အနေနဲ့ဥရောပသမဂ္ဂကအခုလိုဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ဥရောပသဘာဝပတ်ဝန်းကျင်မူဝါဒရေးရာကိုယ်စားလှယ်စီဇာလူနာကအခုလိုကြေညာပါတယ
်။ Yo creo que lo primero es decir que estamos ante un avance histórico. Esta vez sí.
ဒါဟာတမိုင်းဝင်တိုးတက်မှုကြီးတရာဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်တမျိုးတည်းတင်မကပဲအခြားကဏ္ဍတွေကိုပါအကာအကွယ်ပေးတဲ့မူဝါဒတွေဥရောပသမဂ္ဂမှာထားရှိဖို့လိုအပ်ပါတယ်။ဒါကြောင့်ဒီလောက်ရဟာတဘာဝပတ်ဝန်းကျင်အတွက်အမှန်တကယ်ရှေ့ရောက်လာတဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ဒီဥပဒေဟာ2030မှာအကောင်အထည်ဖော်တော့မဲ့ခြေလှမ်းသစ်တစ်ခုလို့ကျွန်တော်ထင်ပါတယ်။
ဥရောပသမဂ္ဂလွှတ်တော်ကိုယ်စားလှယ်တို့ရဲ့ထောက်ခံမဲ329မဲ၊ကန့်ကွက်မဲ295မဲ၊ကြားနေမဲ24မဲနဲ့အတူပြုလိုက်တဲ့ဒီမူဝါဒမှာဆင်းရဲတဲ့အတိုင်းမျိုးတွေကနေဈေးနှုန်းသက်သာတဲ့စိုက်ပျိုးထုတ်ကုန်ဝယ်ယူတင်သွင်းမှုကိုကန့်သတ်ထားတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းနဲ့ဆန္ဒရေးကဘူးလုံးရေးမှာအခက်အခဲတွေဖြစ်လာမယ်ဆိုပြီးစိုက်ပျိုးတောင်သူတွေကအကြီးအကျယ်ဆန္ဒထုတ်ဖော်နေကြတာပါ။ Belgium နိုင်ငံ Brussels မြို့ကဥရောပသမဂ္ဂရုံးချုပ်ရှိမှာလဲဥရောပတဝန်းကထောင်ပေါင်းများစွာသောလက်သမားတွေအကြီးအကျယ်ဆန္ဒပြခဲ့ကြတာပါ။ဒါကြောင့်လဲဥရောပတမကကစိုက်ပျိုးတောင်သူတွေအတွက်တော့ချွင်းချက်တချို့နဲ့အခုမူကြမ်းကိုအတည်ပြုခဲ့ကြတာဖြစ်ပါတယ်
။ A pesar de ello, ha habido gente del Grupo Popular que ha cumplido, ha sido la menos, y ha habido gente del Partido Popular que
ဒီကိစ္စမှာဈာကဝင်ပြီးညှိနှိုင်းပေးမဲ့သူတွေရှိပေမဲ့လေယာသိမ်းသမားတွေရဲ့ပြောဆိုချက်ကိုထောက်ခံပြီးဒီမူကြမ်းကိုကန့်ကွက်သွားကြတဲ့လူတွေလည်းရှိပါတယ်။အဲ့ဒီအထက်မှာစပိန်ကအဖွဲ့ဝင်တွေလည်းပါပါတယ်။သဘာဝပတ်ဝန်းကျင်ပြောင်းလဲမှုကိုလက်မခံတဲ့သူတွေရဲ့လက်ကွက်မှာကစားခံရတဲ့လူပဲပြောရမှာပါ။ဒီနေရာမှာစပိန်နိုင်ငံကအဖွဲ့တွေပါဝင်နေတာကိုမြင်ရတာစိတ်မကောင်းပါဘူး။
လက်သမားတွေအပေါ်ဂျိုးနီစနစ်နဲ့လွှမ်းမိုးမှုတွေရှိလာနိုင်တဲ့အတွက်ဆိုပြီး EU ပါလီမန်မှာအကြီးဆုံးဥပဒေပြုအဖွဲ့ဖြစ်တဲ့ဥရောပပြည်သူ့ပါတီကဒီဥပဒေမူကြမ်းကိုဆန့်ကျင်ကန့်ကွက်ခဲ့တဲ့ကြားမှာပဲအခုလိုအတည်ပြုနိုင်ခဲ့ကြတာလည်းဖြစ်ပါတယ်။ဒ ဂျာဟာဥရောပသမဂ္ဂရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကြီးဆုံးမူဝါဒတရားလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေက2030ပြည့်လွန်နှစ်မှာသူတို့ပိုင်မြေတုနဲ့ပင်လယ်ရေတုထဲကဇီဝမျိုးစုံမျိုးကွဲ၅ပုံတပုံကိုတဘာဝအတိုင်းပြန်လည်ထူထောင်မဲ့အစီအစဉ်ကိုတင်ပြကြမှာဖြစ်ပါတယ်။ EU ပါလီမန်အဖွဲ့ဝင်လည်းဖြစ်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့ Green Group အဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Philip Lambert ကတော့အားရကျေနပ်နေပါတယ
် Main target symbolically has not been shut down so it's still flying it is imperfect it is incomplete it lacks ambition but at least we have a foundation on which to
ဒါမပြီးဆုံးနေပါဘူးစက်ပြီးလောက်ကင်သွားရအောင်မဲ့ကိစ္စတွေဖြစ်ပါတယ်တဘာဝပတ်ဝန်းကျင်ရေးရာမူဝါဒတွေကမပြီးပြည့်စုံသေးပါဘူးဒီမှာချက်တွေကိမဲ့နေသေးတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့လည်းရှေ့လုံငန်းစဉ်တွေအတွက်အ ਨੇ ဆုံးအခြေခံအုတ်မြစ်တွေတော့ချလိုက်နိုင်ပါပြီ
။လက်ရှိမှာတော့ဥရောပရဲ့သဘာဝပတ်ဝန်းကျင်နဲ့ဇီဝမျိုးကွဲ87ရာခိုင်နှုန်းဟာဆိုးဝါးတဲ့အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်တဲ့အတွက်ရှေ့ဆက်ဆောင်ရွက်ရမယ့်လုပ်ငန်းတွေထဲမှာကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေစုပ်ယူပေးနေတဲ့စိမ်မီတော်တွေကိုပြန်လည်ထူထောင်ရေးလိုလုပ်ငန်းမျိုးတွေလည်းပါဝင်ပါတယ်။အခုပြတ်ထားလိုက်တဲ့မူဝါဒအရဆိုရင်တော့ဇီဝခေယစနစ်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေကို2030ခုနှစ်မှာ30ရာခိုင်နှုန်း2040မှာ60ရာခိုင်နှုန်းနဲ့2050မှာတော့90ရာခိုင်နှုန်းအထိဆောင်ရွက်သွားကြရမှာဖြစ်ပါတယ်။အဲ့ဒီလိုထိခိုက်လာတဲ့သဘာဝပတ်ဝန်းကျင်ကိုရေရှည်ပြုပြင်ထိန်းသိမ်းဆောင်ရှောက်နိုင်အောင်လို့ Nature Restoration Law ဆိုတဲ့မူကြမ်းကိုတော့2022ခုနှစ်နှစ်လယ်လောက်ကတည်းကဥရောပသမဂ္ဂမှာတင်သွင်းထားတာဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာဥရောပငွေကြေး1ယူရိုယင်းနှီးမြှုပ်နှံလိုက်ရင်အမြတ်အစုံက10ယူရိုအထိအ ਨੇ ဆုံးပြန်ရမှာဖြစ်တဲ့အတွက်စီးပွားရေးအရာလဲထင်ရှားတဲ့အကျိုးအမြတ်တွေထွက်လာမယ်လို့ဥရောပကော်မရှင်ကပြောဆိုထားပါတယ်။အခုပြတန်းချက်ကိုဥရောပကောင်စီကနောက်ဆုံးသဘောတူညီပြီးရင်တော့တဘာဝပတ်ဝန်းကျင်နဲ့ဥတုရသီပြောင်းလဲမှုထိန်းချုပ်ရေးလုပ်ငန်းတွေကိုစတင်အကောင့်အထည်ဖော်နိုင်ကြတော့မှာလဲဖြစ်ပါတယ်။ကျွန်မနှောင်းလာပါ
우루야디네나가가바아시싱고난랑가틴셋삐게라와신아쿠셋삐로드린뇌레가투다아시싱고레틴셋바메아메리칸시텟네타이시텟도1982쿠니가사틴푸드웨레칭게자레코프라고슈웨무이하우시예레칭무가아쿠로디아샤나이게어도먀먀바웨니바비가와마탓단아시송푸드웨시예레칭무아짱고로맘뇨뇨륜가드린뇌레가투다아시싱마틴셋타바레
ဆစ်စည်လေးချင်းမှုလို့ခေါ်တဲ့ကော်ပရာဂိုးဆစ်ရည်လေးချင်းမှုဟာနိုင်ငံတကာပူးပေါင်းဆစ်ရည်လေးချင်းကြတဲ့လှုပ်ရှားမှုတွေထဲမှာတော့အရှိကြဆုံးလေးချင်းမှုတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့ထိုင်းနိုင်ငံတို့ပူးပေါင်းပြီး1982ခုနှစ်မှာကော်ပရာဂိုးဆိုတဲ့နာမည်နဲ့စတင်ခဲ့ကြတာပါ
။ပေါင်းနဲ့ကာမိုးပဲဆောင်ကာမိုးတာช่วยแจ้งมงกฎ1มงกฎ2และภูมิภาค3
ในနိုင်ငံစည်ရေးလေ့ကျင့်မှုတွေအပေါ်အဓိကရည်ရွယ်ပြီးစတင်ခဲ့ကြပါမယ်။နောက်ပိုင်းမှာတော့စည်ရေးအပြင်ငြိမ်းချမ်းရေးထိန်းသိမ်းမှုအထမ်းဖဲ့ဆန့်ကျင်ရေးတဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကဏ္ဍတွေပါထည့်သွင်းလေ့ကျင့်မှုတွေပြုလုပ်ခဲ့တာအခုဆိုရင်နှစ်ပေါင်း40ကျော်လာပြီဖြစ်ပါတယ်1982ခုစတင်လေ့ကျင့်တဲ့နှစ်မှာတော့ American Marine တပ်ဖွဲ့နဲ့ထိုင်းရေတပ်မတော်တို့ပူးပေါင်းလေ့ကျင့်မှုတွေပြုခဲ့ပြီးအဲ့ဒီနှစ်ထဲမှာပဲ American လေတပ်ကလည်းပူးပေါင်းပါဝင်ခဲ့ပါတယ်။1983ခုနှစ်မှာတော့နှစ်နိုင်ငံကြီးတပ်တွေပါပူးပေါင်းပါဝင်လေ့ကျင့်ခဲ့ကြတာပါ။အမေရိကန်နဲ့ထိုင်းနှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကနေစတင်ခဲ့တဲ့ရွှေမွေဟောက်ကော့ပရာဂိုးပူးပေါင်းလေ့ကျင့်မှုဟာ2010ခုနှစ်နောက်ပိုင်းတွေမှာတော့တရုတ်နဲ့အိန္ဒိယလိုနိုင်ငံကြီးတွေပါကဏ္ဍအလိုက်ပူးပေါင်းပါဝင်လာခဲ့ကြတာအခုဆိုရင်နိုင်ငံပေါင်း30လောက်အထိပါဝင်လာပြီဖြစ်ပါတယ်။စည်ရည်တစ်ခုတည်းကိုပဲဥတီလေ့ကျင့်ကြတာမဟုတ်ဘဲနိုင်ငံတွေအချင်းချင်းချစ်ကြည်ရေးလူသားတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအထောက်အကူတွေပေးရင်းနဲ့တဘာဝဘေးအန္တရာယ်တွေကြာရောက်တဲ့အခါကဲတင်နိုင်ရေးတွေအပြင်စိုက်ဘာဆိုင်ရာလုံခြုံရေးကိစ္စတွေပါပါဝင်လေ့ကျင့်ကြတာဖြစ်ပါတယ
် This is as the announcer said the 43rd iteration of Cobra Gold and what that means to all of us is that there are decades of friendship and partnership and shared values.
အခု2024ခုနှစ်အတွက် Cobra Gold စီရေးလေ့ကျင့်မှုကိုလည်းဖေဖော်ဝါရီလ29ရက်နေ့ကစတင်လိုက်ပြီဖြစ်ပြီးမလ10ရက်နေ့အထိထိုင်းနိုင်ငံတောင်ပိုင်းရေယောင်ခရိုင်မှာကဏ္ဍအလိုက်လေ့ကျင့်မှုတွေပြုလုပ်ကြမှာပါ။ဒီနှစ်ပြုလုပ်တဲ့လေ့ကျင့်မှုက43ကျိန်မြောက်ဖြစ်ပြီးနိုင်ငံပေါင်း30ကစစ်သည်တွေနဲ့ဘာသာရပ်ဆိုင်ရာကျွမ်းကျင်သူပေါင်း9000ကျော်ပူးပေါင်းပါဝင်ကြပါတယ်။ Main Tree လို့သတ်မှတ်ခေါ်ဝေါ်တဲ့အဓိကလေ့ကျင့်မှုတွေမှာတော့ American ပြည်ထောင်စု, Thai, Singapore, Japan, တောင်ကိုရီးယား, Malaysia နဲ့ Indonesia 9နိုင်ငံပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာလေ့ကျင့်မှုတွေမှာတော့တရုတ်နိုင်ငံနဲ့အိန္ဒိယနှစ်နိုင်ငံပါဝင်လေ့ကျင့်မှာပါ CPC လို့ခေါ်တဲ့ဂျီနန်နဲ့ဆက်သွယ်ရေးဆိုင်ရာလေ့ကျင့်မှုတွေမှာတော့ဩစတြေးလျနိုင်ငံကပါဝင်လေ့ကျင့်ပါတယ် MBAT လို့ခေါ်တဲ့နိုင်ငံတကာစီမံကိန်းများတိုးချဲ့မှုအစီအစဉ်လေ့ကျင့်မှုတွေမှာတော့ဘင်္ဂလားဒေ့ရှ်ကနေဒါပြင်သစ်မွန်ဂိုလီးယားနီပေါ်နယူးဇီလန်ဖိလစ်ပိုင်ဖီဂျီUK နဲ့ Brunei စေနိုင်ငံပါဝင်မှာပါ Co လို့ခေါ်တဲ့ပူးပေါင်းလေ့လာသူများအဖွဲ့မှာတော့ Cambodia, Laos, Brazil, Pakistan, Vietnam, Germany, Sweden, Greece, Kuwait နဲ့ Thailand စတဲ့စေနိုင်ငံပါဝင်ပါတယ်မြန်မာနိုင်ငံကတော့2013ခုနှစ်ကစပြီးလေ့လာသူနိုင်ငံများအဖွဲ့မှာပါဝင်ခဲ့ပြီးပေမဲ့2021စစ်အာဏာသိမ်းလိုက်တဲ့နှစ်ကစလို့တက်ရောက်ပါဝင်ဖို့ဖိတ်ကြားခြင်းမခံခဲ့ရတော့ပါဘူးရှင
်အာရှနိုင်ငံတွေအများအပြားပါဝင်တဲ့ကမ္ဘာသက်တမ်းအရှိဆုံးစီးလေ့ကျင့်မှုအကြောင်းကိုမညညိုလင်ကဒီတစ်ပတ်ဒီသတင်းတွေကသုတအစီအစဉ်မှာတင်ဆက်ပေးခဲ့တာပါရှင်ဒီစီစဉ်တဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုပြန်ပြီးတော့နားဆင်ကြည့်ရှုရှင်နေဆိုရင်တော့ VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်အခုကတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလဲတင်ပြပေးပါဦးမယ်ရှင်
ထိုင်းဆိုရကမြန်မာနိုင်ငံပေါ်ထားတဲ့မူဝါဒကိုအစ်စ်ပြန်ချမှတ်ပြီးပြန်ဆဖို့ထိုင်းလွတ်တော်မှတ်တွေကလိုလားနေကြတယ်လို့ဒီကနေ့ထိုင်းလွတ်တော်အတွင်းကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲတက်ရောက်ခဲ့သူကတချို့က VOA ကိုပြောပါတယ်ထိုင်းလွတ်တော်တွင်ဒီကနေ့နဲ့မနေ့ပြန်နေ့ရက်ကြာကျင်းပတဲ့ဆွေးနွေးမှုဟာမြန်မာအရေးနဲ့ပတ်သက်လို့သက်ဆိုင်သူတွေကိုအချင်းချင်းကြားတွေ့ဆုံဆွေးနွေးမှုဖြစ်လာအောင်ဆောင်ရွက်ပေးတဲ့ပထမခြေလှမ်းဖြစ်တဲ့အကြောင်းဒီတွေ့ဆုံမှုကိုဥဆောင်ကျင်းပခဲ့တဲ့ထိုင်းအတိုက်ခံ Move Forward Party လွတ်တော်အမလန်စီမန်လုံကပြောပါတယ်နေဆက်ဖြတ်ကျော်ကျွလွန်နေတဲ့ရာဇဝမှုတွေကိုတိုက်ဖြတ်နေနေဖို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်ရေးဟာအဓိကတော့ချက်ဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ဆက်သာသဗီစင်ကပြောပါတယ်ဒေတာရင်းလုံခြုံရေးနဲ့တည်ငြိမ်မှုတွေကိုချင်းချောက်နေတဲ့အွန်လိုင်းလောင်းကစားမှုတွေနဲ့အွန်လိုင်းငွေကြေးလိမ်လည်မှုလုပ်ငန်းတွေကိုတရုတ်နဲ့ထိုင်းတို့ပူးပေါင်းတိုက်ဖြတ်နေကြောင်းလည်းဝန်ကြီးချုပ်ဆက်သာသဗီစင်ကတရုတ်သတင်းဌာန CCTV နဲ့ပြုလုပ်တဲ့တွေ့ဆုံမင်းမြန်းကမှပြောကြားခဲ့ပါတယ်ခင်ဗျာအိန္ဒိယနဲ့မြန်မာအကြနေဇတ်ဒေတာတချောက်ချန်စီယိုခတ်မဲ့အိန္ဒိယဘဟုအစိုးရရဲ့အစီအစဉ်ကိုကန့်ကွက်ကြောင်းနာဂါလန်ပြည်နယ်လွတ်တော်ကမလတ်တရဲ့တောက်ချန်နေမှာမဲခွဲအတီးပြုလိုက်ပါတယ်။နှစ်ပေါင်း40ကျော်ကြာတည်ရှိခဲ့တဲ့နိုင်ငံနေဇတ်တစ်ဖက်တစ်ချက်စီမှာနေထိုင်ကြတဲ့မျိုးနွယ်တူလူမျိုးစုတွေအကြားနေကြားစီးမြင့်ကိုဖျက်ကျော်ပြီးဆယ်မိုင်လောက်အထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာခွင့်ရှိတဲ့ free movement regime the board to new jack ကိုဖျက်သိမ်းပြီးနေဇတ်ချန်စီယိုခတ်မဲ့အစီအစဉ်ကိုအိန္ဒိယဘဟုအစိုးရကအခုနှစ်အစောပိုင်းမှာစတင်ပြောဆိုလာတာဖြစ်ပါတယ်။ဂါဇာမှာအပြစ်ရရေးအတွက်ဆွေးနွေးပွဲတွေကိုမနေ့ပြန်တင်းငွေနေ့မှာပြန်ဆမယ်လို့အီဂျစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာရေးပါတယ်။မလ10ရက်နေ့မှာအပြစ်ခတ်ရစေးသဘောတူညီချက်ရနိုင်မယ်လို့အမေရိကန်သမ္မတရဲ့မျိုးလင့်ချက်ကိုအကောင့်ထဲပေါ်လာနိုင်မဲ့လက္ခဏာလည်းဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာပါရှင်မတ်လ2ရက်စနေညကျန်ရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲဒီနေ့ညအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helen Korean နဲ့ Nashwan Kelly တို့ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကတော့ဒီအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ် VOA American တိုင်းရဲ့စနေညရေဒီယိုအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19.25 32နဲ့နောက်ဆုံးနာရီဘက်ကတော့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးခဲ့တာပါရှင် VOA ကိုကြည့်ရှုအားပေးနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်မြတ်ပြည်သူပြည်သားအပေါင်းဘေးအန္တရာယ်အတွေ့အကြုံကနေကင်ဝေးကြပါစေရှင်ကျမခင်ဗျထွေးပါရှင်